Welcome to the Voice of America in Burmese.
Begin yankin mingla mana kin phit ja ba si kamya. Yo American tan ya 2023 January la 9 ye sane ne manakin a season dwe ko American pi taung su Washington DC myo daw ka ni line do meter 3248 line la meter 190 ne BO ye Facebook sa myan na ka ba yau tan phit ne phit swet pi dai yai thol lwin pe ni ba de kamya. Chanaw ga khin maw so min ma di ne manakin a season dwe ko ta win yu tin set twa ma ba.
मिंगला वाक में चनों का जोमो जोबा तरीने को कुख्यमांसों में ने डूटिंग पे आमाबा तरीने रे मासोलोशिये निमाने का ये या फैंसी कं ठाया दूरे हा फैंसी कं ज्यादें दूरे महोपे चने दूरे आलों गोल्लू पे बोले कुला तमका लुखुए महामिनी जोंगा डांसोलाई बारे ठाई सोया निने ထိုင်းတိုင်ယုံရှင်မှာအဝေးရောက်မြန်မာတွေစာနာပြကြပါတယ်ရုရှားသမ္မတကတဖက်သားအဖြစ်ရထားတဲ့အချိန်မှာယူကရိန်းမြို့ကပြည်သူတချို့အော်တိုဒေါခရစ်စမတ်ကျင်းပကြပါတယ်အီရန်မှာတီရန်ပေးခံရသူတွေရဲ့မိသားစုတွေကိုမေးမြန်းတင်ပြတဲ့သတင်းသမားတစ်ဦးဖန်ခံပါတယ်ခင်ဗျာဟုတ်ကဲ့ပါသတင်းတွေအပြီးမှာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒီအထက်ကနားဆင်ရမ
စစ်ကောင်စီကနေမြန်မာပြည်မြောက်ပိုင်းကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့ဝါနဲ့မိုင်းလာအဖွဲ့တွေရဲ့နယ်မြေမှာရွေးကောက်ပွဲအသစ်ပြုလုပ်ဖို့ဆွေးနွေးတဲ့အကြောင်းနဲ့ပတ်သက်ပြီးအမြင့်သဘောထားစုစည်းချက်မှာအပြည့်စုံနားဆင်ကြရမှာပါ။အဲဒီနောက်ကင်းရင်နီခေါ်ကရားပြည်နယ်မှာတိုက်ပွဲတွေအကြောင်းကိုလည်းကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။အဲ့ဒီနောက်မှာပုံမှန်အတိုင်းအပတ်စဉ်ကဏ္ဍတွေကတော့အမျိုးသမီးကဏ္ဍ၊သုတစုံလင်အမေရိကန်တခွင်၊သိပ္ပံနဲ့နီးပညာအစီအစဉ်တို့ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ပြောပြပေးမှာပါ
။ရုရှားသမ္မတဗလာဒီမာပူတင်ကအော်သိုဒေါက်ခရစ်ယာန်ရဲ့ခရစ်စမတ်ကာလမှာ36နာရီအကြာအပြစ်ခတ်ရထားဖို့ရုရှားတပ်တွေကိုကြာတာပရင်းညကညွန့်ကြာတာပရင်းနေ့ကညွန့်ကြားထားပေမဲ့လည်းယူကရိန်းတာဝန်ရှိသူတွေကအယုံအကြည်မရှိတဲ့အတွက်ဖိခဲ့တဲ့တောက်ကြနေ့တုန်းကတော့မြို့တော်ခီးဖ်ဘာဝင်ဒေသအတော်များများမှလေကြောင်းရန်ကာကွယ်ရေးအချက်ပေးအုပ်အော်တန်တွေဆွဲခဲ့ကြပါတယ်။ဒါပေမဲ့မြို့တော်ခီးဖ်မှာပောက်ကွဲတန်တွေတော့ထွက်ပြေးခဲ့ခြင်းမရှိပါဘူး။တချို့နေရာတွေမှာကြိုကြကြိုကြတိုက်ပွဲဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေဟာလည်းအတိမပြုနိုင်ခဲ့ပါဘူး။အပြစ်ကရစဲကြောင်ကျင်ညာခဲ့ပြီးနိုင်အနှဲငယ်အကြောင်းမှာတော့ခီးဖ်မြို့တော်ကယူကရိန်းတွေဟာရှာရှာပါပါအပြစ်ရတဲ့အခွင့်အရေးရာတုံးလေးမှာမိသားစုနဲ့အတူခရစ်စမတ်ညစာစားဖို့အတွက်အပြင်ထွက်ပြီးလက်ဆောင်ပစ္စည်းဝယ်တာပစ္စည်းတွေကိန်းမုန့်တွေစားစရာတွေဝယ်တာတွေကိုပြုလုပ်ခဲ့ကြပါတယ်ရုရှားသမ္မတရဲ့36နာရီကြာအပြစ်ကတ်ရစေးကြေညာချက်ဟာရုရှားအော်သိုဒေါ့ချာချ်ကခရီးယန်အကြီးအကဲဖုန်းတော်ကြီးကခရစ်စမတ်ရဲ့အပြစ်ခတ်ရစေးပေးဖို့တောင်းဆိုပြီးနောက်မှာထွက်ပေါ်လာတာဖြစ်ပါတယ်အော်သိုဒေါ့ခရီးယန်တွေဟာဇန်နဝါရီလ9ရက်နေ့ကိုခရစ်စမတ်နေ့အဖြစ်ကျင်းပကြတာဖြစ်ပါတယ်ခင်ဗျာ
အီရန်ကာကွယ်ရေးဌာနအတွက်ဒရုန်းတွေအဓိကထုတ်လုပ်ပေးနေတဲ့ QAI ကုမ္ပဏီတာဝန်ရှိသူ6ဦးကိုအမေရိကန်ပြည်ထောင်စုကတောက်ချာနေမှာအရေးယူတန်ခတ်မှုအသစ်ချမှတ်လိုက်ပါတယ်။ရုရှားချူချော်စစ်မှယူကရိန်းအရက်ဖက်အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အဲ့ဒီအဝေးထိန်ဒရုန်းတွေပေးပို့တာကြောင့်အခုလိုအရေးယူရတာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။ရုရှားတပ်တွေကမနှစ်အောက်တိုဘာလကတည်းကတိုင်းအဲ့ဒီလို drones တွေနဲ့ missile ဒုံးကျည်တွေနဲ့အဆက်မပြတ်တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အုံတွေပျက်စီးကုန်ပြီးစောင်းရာသီမှာမီးမရပဲဖြစ်နေတာပါ။ဒါကြောင့် drone အပါအဝင်အပေါ်စားလေငယ်တွေထုတ်လုပ်တဲ့ QAI ကုမ္ပဏီရဲ့ဗုတ်အဖွဲ့ဝင်တွေနဲ့အမှုဆောင်အရာရှိ6ဦးကိုအမေရိကန်ပြည်ထောင်စုဗန္ဒာရေးဝန်ကြီးဌာနကအရေးယူတန်ခတ်လိုက်တာပါ။ဒါနဲ့ပတ်သက်ပြီးနယူးယောက်မြို့ရှိကုလသမဂ္ဂဆိုင်ရာအီရန်ကိုယ်စားလှယ်ရုံးနဲ့ဝါရှင်တန် DC မြို့တော်မှာရှိတဲ့အမေရိကန်နိုင်ငံဆိုင်ရာအီရန်တန်ရုံးတို့ကိုတစုံတရာမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့ချက်ချင်းတုံ့ပြန်ဖြေကြားခြင်းမရှိပါဘူးခင်ဗျာ။
အီရန်နိုင်ငံမှာအစိုးရစတင်ရေးစန္ဒပြပွဲတွေနဲ့ပတ်သက်ပြီးတည်ထန်ကြခံထားရသူတွေရဲ့မိသားစုဝင်တွေကိုမေးမြန်းပြီးတော့သတင်းကြီးသားတင်ပြခဲ့တဲ့ပြုပြင်ပြောင်းလဲရေးလိုလားတဲ့အီမက်သတင်းစာရဲ့နိုင်ငံရေးသတင်းဌာနအကြီးအကဲဟမစ်ဘီဟိုဟလီဟာကိုအီရန်အာဏာပိုင်တွေကဖမ်းဆီးသွားတဲ့အကြောင်းအမစ်သတင်းဌာနကပဲတောက်ကြနေမှာသတင်းထုတ်ပြန်ခဲ့ပါတယ်။အီရန်အစိုးရမှာအီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးစန္ဒပြပွဲတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူတွေက14ဦးကိုအီရန်အာဏာပိုင်တွေကတည်ထောင်ချမှတ်ထားပါတယ်။ အဲ့ဒီအထက်ကအသက်23နှစ်အရွယ်လူငယ်2ဦးကိုပြီးခဲ့တဲ့ဒီဇင်ဘာလတည်းကကျိုးပေးကွဲမြတ်ခဲ့ပါတယ်။တည်ရန်ပေးခံထားရသူ22ဦးကြန့်ရှိနေပြီးအဲ့ဒီအထက်ကတဝက်လောက်ကအယူခံတင်ထားပြီးတော့ပြန်လည်စစ်ဆေးဖို့စောင့်ဆိုင်းနေတယ်လို့အီရန်အစိုးရကထုတ်ပြန်တဲ့သတင်းတွေကိုအခြေခံပြီးတော့ AFP သတင်းဌာနကရေးသားပါတယ်။ဒါပေမဲ့ပြည်ပအခြေစိုက်အီရန်လူအခွင့်အရေးအဖွဲ့တွေကတော့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာတီရန်ကြခံရနိုင်တဲ့ဆွဲချက်တွေနဲ့ဆွဲဆူခံထားရတယ်လို့ပြောဆိုပါတယ်။သတင်းသမားဟမစ်ဘီကိုဟလီကိုအီရန်အာဏာပိုင်တွေကညဘက်မှာလာရောက်ဖမ်းဆီးစဉ်သူ့ရဲ့လက်ကင်ဖုန်းကွန်ပျူတာနဲ့ပုဂ္ဂိုလ်ရေးအသုံးဆောင်ပစ္စည်းတွေကိုပါရဲကသိမ်းဆည်းသွားခဲ့တယ်လို့သူ့ရဲ့ဇနီးက Twitter လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ်ကေဗင်မက်ကာသီကိုတင်မြှောက်ဖို့မဲခွဲဆုံးဖြတ်နေရမှာ၄ရက်ကြာပြီဖြစ်ပေမဲ့လိုအပ်တဲ့မဲအရေးအတွက်218မဲမရသေးတဲ့အတွက်မဲပေးပွဲတွေကိုတောက်ကြနေအထိလွှတ်တော်မှာဆက်လက်ပြုလုပ်နေပါတယ်။အမေရိကန်လွှတ်တော်မှာအမတ်435ယောက်ရှိတဲ့အထက်က Republican အမတ်222ဦးနဲ့ Democrat အမတ်212ဦးတို့ကမဲပေးကြတာဖြစ်ပါတယ်။အဲ့ဒီအထက်က Republican အမတ်ထဲက10ယောက်ကျော်လောက်သူ့ကိုထောက်ခံချက်မပေးတဲ့အတွက်ကြောင့်လွှတ်တော်ဥက္ကဋ္ဌနေရာကိုရရှိနိုင်ခြင်းမရှိသေးပါဘူး။ဒါပေမဲ့တောက်ကြနေနေ့လယ်3နာရီကစတင်ခဲ့တဲ့မဲပေးပွဲတွေမှာတော့ညှိနှိုင်းဆွေးနွေးမှုတွေကြောင့်ထောက်ခံမဲပေးတဲ့ကိုယ်စားလှယ်အရေးအတွက်တိုးလာနေပြီး218ဦးပြေးဖို့အနည်းငယ်ပဲလိုပါတော့တယ်။မနေ့ကကြာတာပရင်းနေ့အထိ17ချိန်မြောက်မဲခွဲရမှာထောက်ခံမဲ200ပဲရရှိခဲ့ပါတယ်။ဒီကနေ့တောက်ကြနေ73ချိန်မြောက်မဲခွဲရမှာတော့ထောက်ခံမဲပေးသူ214ဦးအထိရှိလာတဲ့အတွက်နောက်ထပ်4ဦးသာလိုပါတော့တယ်။အခြားထောက်ခံသူ2ဦးကတော့ဟာကမ်ဂျက်ဖရီးစ်နဲ့ဂျင်ဂျော်ဒန်တို့ဖြစ်ကြပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOAS အနေနဲ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လွတ်လပ်ရေးနေ့ကနိုင်ငံရေးလှုပ်ရှားသူတချို့ကိုပြန်လှုပ်ပေးခဲ့ပေမဲ့စစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့ထောင်နဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေကြန့်ရှိနေသေးတာကြောင့်အားလုံးကိုပြန်လှုပ်ပေးဖို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးယုံ UNOHCHR ဘန်ကောက်ရုံးဝဲကတောက်ကြနေမှာကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့85နှစ်မြောက်လွတ်လပ်ရေးနေ့မှာဖမ်းဆီးထိန်းသိမ်းခံနိုင်ငံရေးလှုပ်ရှားသူတွေကိုပြန်လှုပ်ပေးခဲ့တာဟာသူတို့ရဲ့မိသားစုတွေကိုပါစိတ်သက်သာရာရစေကြောင်းနဲ့ဒီပြန်လွတ်လာသူတွေဟာအစကတည်းကဖမ်းဆီးခံရတဲ့သူတွေမဟုတ်ဘူးလို့ UNOHCHR ကပြောဆိုထားပါတယ်လွတ်လပ်ရေးနေ့ကနိုင်ငံရေးအကျဉ်းသားတချို့ပြန်လှုပ်ပေးခဲ့တဲ့သတင်းကိုရရှိခဲ့သလိုစစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့အတွက်ဆက်လက်ဖမ်းဆီးထိန်းသိမ်းနေရတာရှိနေသေးတယ်ဆိုတဲ့သတင်းတွေကိုလည်းရရှိနေပါတယ်။ဒီဖမ်းဆီးခံရသူတွေကအများအပြားဟာညှဉ်းပန်းနှိပ်စက်ခံရတာလူမဆန်စွာအနိုင်ကျင့်ခံရတာတွေလည်းရှိပါတယ်လို့လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုဖမ်းဆီးတာတွေဟာစစ်အုပ်ချုပ်ရေးကိုဝေဖန်စန့်ကျင်မှုတွေကိုပိတ်ပင်ဖို့ကြိုးပမ်းတာဖြစ်တယ်လို့လူအဖွဲ့အစည်းအတွင်းအကြောက်တရားကိုဖန်တီးတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီနေ့ကမြန်မာနိုင်ငံရဲ့85နှစ်မြောက်ရွှေစင်ရတုနှစ်ဖြစ်တယ်လို့ကုလသမဂ္ဂလူအခွင့်အရေးကြေညာဇာတ်လမ်းထုတ်ပြန်ခဲ့တဲ့85နှစ်မြောက်စင်ရတုနှစ်လည်းဖြစ်ပါတယ်။အခုလိုအခါသမယမှာကြေညာဇာတ်လမ်းပါအခြေခံအခွင့်အရေးတွေကိုကျင့်သုံးခွင့်ပြုတဲ့အနေနဲ့တက္ကပါလုံးမှာရှိတဲ့အာဏာပိုင်တွေအနေနဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လူအခွင့်အရေးမဟာမင်းကြီးယုံကဘီရုခွင့်အရေးမဟာမင်းကြီးကလည်းပြီးခဲ့တဲ့အပတ်ထက်ကတောင်းဆိုတိုက်တွန်းထားခဲ့ပါတယ်
။ထိုင်းနိုင်ငံအနေနဲ့မြမအရေးကူညီဆောင်ရွက်ဖို့မြမစစ်ကောင်စီအပေါ်မှာအာဆီယံအဖွဲ့ကြီးရဲ့မူအတိုင်းပြပြသားသားဆက်ဆံဖို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ရှိထိုင်းမှန်ယုံရှိမှာမြမဒီမိုကရေစီအင်အားစုတွေတောင်းဆိုခဲ့ကြပါတယ်။ဒါအပြင်အိတ်ဖွင့်ပေးစာတစ်ဆောင်ကိုလည်းပေးခဲ့တယ်လို့အဲ့ဒီဆန္ဒပြပွဲကိုဥဆောင်သူတဦးဖြစ်တဲ့ဥယင်အေးကပြောပါတယ်
။ထိုင်းနိုင်ငံအနေနဲ့ရောလက်ရှိ NUG ပါဝင်ကျွန်တော်တို့ရဲ့ဒေဥတော်လာရေးအင်အားစုတွေကိုစစ်တပ်သားတွေရည်ရွယ်ဖို့လိုအပ်တဲ့အကူအညီတွေကိုပြည်ပြည်ပေးဖို့မကြခင်မှာပဲကျွန်တော်တို့ NDA မှာပါတဲ့ကျွန်တော်ဘာမအဲကလာမဲ့အကူအညီတွေအများကြီးလာတော့မယ်ဆိုတဲ့အနေထားနဲ့အမေရိကန်အများကြီးလာတော့ဒါတွေကိုထိုင်းနိုင်ငံကခြေထဲဝင်ပြည်ပြည်ပြီးတော့မှတကယ်ဒုက္ခရောက်နေတဲ့အင်အားစုတွေကိုတော့အပူပုဆိုတဲ့ဒါတွေကိုလှုပ်ရှားပြင်းထိုင်းနိုင်ငံရဲ့နိုင်ငံရေးညနာပြက်နေတော့ပြန်ဖက်စေဖို့ဆိုတဲ့အိတ်ဖွင့်ပေးတာကျွန်တော်တော့ပေးတာဖြစ်ပါတယ်
ဒါအပြင်ပြည်တွင်းမှာတိုက်ပွဲတွေနဲ့အပြင်းထန်ပြန်လည်ခုခံမှုတွေကြုံတွေ့နေရသလိုနိုင်ငံတကာမျက်နှာစာမှာလည်းမျက်နှာပန်းမလှဖြစ်နေတဲ့မြန်မာစစ်ကောင်စီကိုထိုင်းအစိုးရကမျက်နှာသာပေးဆက်ဆံမှုတွေမလုပ်ဖို့လဲကြွေးကြော်တောင်းဆိုခဲ့ကြပါတယ်ဆန္ဒပြပွဲမှာစစ်အာဏာရှင်စနစ်ချဆုံးရေးနဲ့မြန်မာပြည်ဒီမိုကရေစီပြန်လည်ထွန်းကားရေးပိုစတာတွေကိုလည်းပြသထားကြပါတယ်အဲ့ဒီဆန္ဒပြပွဲကိုဝါရှင်တန်ဒီစီမြို့တော်နဲ့အနီးတစ်ဝိုက်ကမြန်မာဒီမိုကရေစီရေးတက်ချွာလှုပ်ရှားသူတွေပါဝင်ကြပါတယ်ခင်ဗျာ
တရုတ်ပြည်မှာကိုဗစ်ကူးစက်မှုနှုန်းတွေပြန်မြင့်တက်လာနေတဲ့အတွက်ကမ္ဘာနိုင်ငံအသီးသီးကတာဝန်ရှိသူတွေကတရုတ်ပြည်ကလာရောက်တဲ့ခီးသွားတွေကိုကန့်သတ်ထိန်းချုပ်ဖို့တားမြစ်ဖို့ပြုလုပ်တာဒါမှမဟုတ်စတင်စဉ်းစားနေတာတွေပြုလုပ်လာနေကြပါတယ်။နယ်သာလန်နိုင်ငံနဲ့ပေါ်တူဂီနိုင်ငံတွေကတရုတ်ပြည်ကလာတဲ့ခီးသွားတွေအပေါ်ကိုဗစ်တင်းကျပ်မှုတွေစတင်ပြုလုပ်ဖို့စီစဉ်နေပြီးရှေ့တစ်ပတ်ကစပြီးတရုတ်ပြည်ကလာတဲ့ခီးသည်တွေအနေနဲ့ကိုဗစ်ကင်းစင်ကြောင်းအထောက်အထားတွေပြရမယ်လို့တောက်ကြနေမှာထုတ်ပြန်ကြေညာပါတယ်။နယ်သာလန်နိုင်ငံမှာလာမဲ့အင်ကာနေကစတင်မှာဖြစ်ပြီးပေါ်တူဂီနိုင်ငံမှာတော့စနေနေ့ကစတင်မှာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတဲ့အတွက်စတင်လှုပ်ဆောင်နေတာဖြစ်ပြီးအခြားဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂျာမနီ၊ပြင်သစ်၊အီတလီ၊စပိန်စတဲ့နိုင်ငံတွေအပါအဝင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေဟာတရုတ်ပြည်ကလာတဲ့ခီးသွားတွေကိုကိုဗစ်ကင်းစင်ကြောင်းအထောက်အထားပြသဖို့ကြေညာထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှလည်းဇန်နဝါရီလ9ရက်နေ့ကစတင်ပြီးတရုတ်ပြည်ကလာတဲ့ခီးသည်တွေအနေနဲ့အသက်နှစ်နှစ်ကနေအထက်အာလုံးတရုတ်ပြည်ကနေခရီးစတင်မထွက်ခွာမီနှစ်ရက်အလိုမှာကတည်းကကိုဗစ်ဆစ်ဆီးပြီးကင်းစင်ကြောင်းထောက်ခံချက်ပြရမယ်လို့ပြဋ္ဌာန်းထားပါတယ်။ဟောင်ကောင်၊မက္ကာအိုစတဲ့ဒေသကခရီးသွားတွေလည်းဒီထက်မှပါဝင်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံသားတွေအနေနဲ့တရုတ်၊ဟောင်ကောင်နဲ့မက္ကာအိုနိုင်ငံတို့ကိုခရီးသွားဖို့အစီအစဉ်တွေရှိပါကလည်းပြန်လည်စဉ်းစားကြဖို့အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကတိုက်တွန်းထားပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံကကတ်လူမျိုးစုတွေရဲ့ SDF တပ်ဖွဲ့တွေဟာရှေ့ရကြာစစ်စီရေးလုပ်ပြီး IS Islamic အကြမ်းဖက်အဖွဲ့ကအဖွဲ့ဝင်တွေလို့တန်ရရှိတဲ့သူပေါင်း100ကျော်ကိုတောက်ချာနေကဖမ်းဆီးလိုက်ပါတယ် SDF တပ်ဖွဲ့ဝင်တွေက Al Jazeera Thunderball လို့အမည်ပေးထားတဲ့အဲ့ဒီစစ်စင်ရေးကို IS လို့တန်ရရှိတဲ့သူတွေဖမ်းတဲ့စစ်စင်ရေးကိုပြီးခဲ့တဲ့သတင်းပတ်ကပြုလုပ်ခဲ့တာဖြစ်ပါတယ်IS လက်နက်ကိုင်အဖွဲ့တွေဟာအရင်တုန်းကသူတို့ရဲ့ဌာနချုပ်ဖြစ်ခဲ့ဘူးတဲ့ Raqqa မြို့ကအချင်းတောင်ကိုတိုက်ခိုက်ပြီးဖမ်းဆီးခံ IS အဖွဲ့တွေကိုကယ်ထုတ်ဖို့ကြိုးစားနေတာကို SDF တပ်ဖွဲ့ဝင်တွေကတားဆီးခဲ့ပြီးတဲ့နောက်ဒီစစ်စင်ရေးကိုလုပ်ခဲ့တာဖြစ်ပါတယ်။ Syria နိုင်ငံကကတ်လူမျိုးစုတွေဟာ IS Islamic အစွန်းရောက်တွေကိုအမေရိကန်ဦးဆောင်တဲ့အနောက်အုပ်စုဝင်တွေနဲ့ပူးပေါင်းပြီးတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။တခြားတစ်ဖက်မှာလဲ NATO မြောက်အတ္တလန္တိတ်အဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံကလည်းသူတို့ရဲ့ရံဘက်ဖြစ်တဲ့ Kurds လက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုစီးရီးယားနိုင်ငံအတွင်ထပ်မံဝင်ရောက်ပြီးတိုက်ခိုက်ဖို့ချိန်ချောက်နေပါတယ်ခင်ဗျာVOA American တန်ကစနေနေ့အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ပထမဦးဆုံးအနေနဲ့ကရှမ်းပြည်နယ်မြောက်ပိုင်းကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတဲ့နယ်မြေမှာရွေးကောက်ပွဲကျင်းပရေးအကူအညီပေးဖို့စစ်ကောင်စီကဆွေးနွေးခဲ့တယ်လို့အဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောပါတယ် UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီမိုင်းလားအဖွဲ့ NDAA အမျိုးသားဒီမိုကရက်တစ်အဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်း SSPB SSA ရှမ်းပြည်တိုးတက်ရေးပါတီအဖွဲ့တို့ကကိုယ်စားလှယ်တွေနဲ့မြန်မာစစ်ကောင်စီငြိမ်းချမ်းရေးအဖွဲ့တို့ဆွေးနွေးပွဲဒုတိယနေ့မှာအဲ့ဒီလိုပြောကြားတာဖြစ်ပါတယ်ဒီရှမ်းမြောက်ဒေသရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးကိုဝင်းမင်းကစူးစီးဆက်သွယ်တင်ဆက်ပေးပါတယ
်ဟုတ်ကဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့ဆွေးနွေးရမှာအခုလိုရွေးကောက်ပွဲကျင်းပဖို့အကူအညီတောင်းခဲ့တယ်လို့ SSPB ပြောခွင့်ရဗိုလ်မှူးကြီးဆိုင်းစုက VOA ကိုပြောခဲ့ပါတယ်
ကျွန်တော်တို့ကတော့ရေကောက်ပွဲနဲ့ပတ်သက်ပြီးတော့အကူအညီပေးတာပေါ့။ဒီနေ့လဲကျွန်တော်တို့ကဘာမှလည်းသိကူနေတော့မရှိဘူ
း။ NDAA မိုင်းလားအဖွဲ့ပြောခွင့်ရဦးချင်းမြင့်ကလည်
းအော်အဲ့ဒါမစွန့်ဖဲရသေးဘူး။ဆွေးနွေးတော့ဆွေးနွေးပါတယ်။ကျွန်တော်တို့လည်းကျွန်တော်တို့တောင်းဆိုချက်တွေပါလာကြလာမယ်ရှိသေးတယ်။အဲ့ဒါမစွန့်ဖဲရသေးဘူးဆိုတော့ပြောလို့ခက်တယ
်။အဲ့တော့ဘာကြောင့်အခုလိုအကူအညီတောင်းတာဖြစ်နိုင်ပုံကိုမေးရမှာရှမ်းပြည်နိုင်ငံရေးကျွမ်းကျင်သူတီဘောမြို့နယ်ပြည်သူ့လွှတ်တော်မဟောင်းဦးရထွန်းက
ထူးခြားခြားပေါ့ရွေးကောက်ပွဲကျင်းပဖို့အတွက်အကူအညီဖို့ဆိုတဲ့ဟာမျိုး ဆွေးနွေးတယ်ဆိုတော့ UR ကဒီ NASA ကလက်ထက်မှာလုပ်တဲ့ရွေးကောက်ပွဲမှာအရင်တုန်းကတဲ့ပို့ပြီးတော့ပြည့်ပြည့်စုံစုံပေါ့နော်မြို့နယ်ပေါင်း330အပြည့်တွက်တော်နေရာပေါင်း330လုံးအပြည့်ကျင်းပနိုင်တယ်ဆိုတာမျိုးဖြစ်ချင်လို့ဆွေးနွေးတယ်လို့ထင်ပါတယ်တကယ်လို့ဝါနဲ့မိုင်းလာကသာခွင့်ပြုမယ်ဆိုရင်မြို့နယ်ပေါင်း330ကျင်းပခွင့်ရမှာပေါ့လေ
ဘုံမူကြီးစိုက်စုကတော့တောနဲ့မြို့နယ်ခွဲထားနိုင်တဲ့သူတို့စမ်းမြောက်ဒေသအတွက်အရင်တိုင်းပြဿနာမရှိနိုင်တဲ့သဘောပြောခဲ့ပေမဲ့အရင်ရွေးကောက်ပွဲမလုပ်ခဲ့ဘူးပဲတည်ထောင်ဖြစ်နေတဲ့ဝါနဲ့မိုင်းလာဒေသအတွက်တော့ခက်ခဲနိုင်တယ်လို့ပြောခဲ့တဲ့ပေါ်ဦးရဲ့ထွန်းကဆက်ပြီး
လက်တွေ့မှာကတော့ဝါနဲ့မိုင်းလာပေါ့နော်အရင်ကကျင်းပခွင့်မရတဲ့နေရာတွေသူတို့ရဲ့သဘောထားအပေါ်မှာတော့တည်မှာပေါ့ဘာဖြစ်လို့လဲဆိုတော့ဒီနေရာတွေကတော့လုံးဝအုတ်ဆုံးသူတို့ထိန်းချုပ်ထားတဲ့နေရာတွေဖြစ်တယ်ဒါကျွန်တော်တို့အရင်ဘက်ကပတွေရှိတုန်းကလည်းအဲ့ဒီဒေသတွေကအစိုးရတပ်တွေမရောက်နိုင်တဲ့ဘက်ကပတွေရဲ့အခေါ်အရဆိုရင်တော့လွတ်မြောက်တဲ့ဒေသပေါ့နော်အဲ့တော့ငင်းငင်းရပြီးတဲ့နောက်ပိုင်းမှာလည်းအစိုးရတပ်ကလုံးဝမရောက်ဘူးသို့တော့ငញ្ញံရေးယူပြီးတဲ့နောက်တချို့အစိုးရဌာနဆိုင်ရာတွေတွားတာတာဝန်ထမ်းဆောင်တာတွေတော့ရှိခဲ့ဘူးတယ်သို့တော့အုပ်ချုပ်မှုကဝါတို့မိုင်းလာကဥဆိုင်လင်းတို့ပဲအုပ်ချုပ်တာပေါ့နော်ဆိုတော့သူတို့အပေါ်မှာအများကြီးတည်တာပေါ့
ဟုတ်ကဲ့ဦးရဆိုအဲ့တော့သူတို့ဘက်ကဘယ်လိုအခြေအနေတွေပေါ်မူတည်နိုင်မလဲ
သူတို့ဘက်ကကြတော့ဥမာဝါဆိုလို့ရှိရင်ဝါပြည်နယ်ပေးဖို့တောင်းဆိုထားတာရှိတယ်မိုင်းလာဆိုလို့ရှိရင်လည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရရှမ်းနဲ့အခါကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုတာမျိုးတောင်းထားတာရှိတယ်။အဲ့ဒီဟာတွေအပေါ်မှာအပေးယူလို့မလားပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရှေ့မှာကဥစကုံတင်ရင်ဒေသမှာဥစကုံတင်ရင်ကလက်တွေ့အုပ်ချုပ်နေတယ်ဒါပေမဲ့ရွက်ောက်ပွဲလည်းကျင်းပတယ်သူကိုယ်တိုင်လည်းကျွန်တော်တို့လွှတ်တော်ထဲမှာအမှတ်နေရရတယ်ပေါ့နော်။အဲ့လိုဟိုဖြစ်ပျက်ကရှိခဲ့ဘူးတယ်။သို့တော့2015မှာတော့energy ဝင်ပြိုင်တဲ့အခါကျတော့အဲ့ဒီဒေတာမှာတချို့ energy အမှတ်တွေအခြေအနေကောင်းတယ်အဲ့ဒီအတွေ့အကြုံကိုတော့သူတို့နည်းနည်းစိုးရိမ်ကောင်းစိုးရိမ်နိုင်တာပေါ့နော်အဲအခု energy မပါဘူးဆိုရင်တော့ပြီးခိုင်ဖြိုးနဲ့ပဲဆိုရင်တော့ပြီးခိုင်ဖြိုးကအဲ့ဒီနေရာတွေရှောင်ပေးပြီးတော့ဒေတာကောင်းဆောင်ကိုပဲအဲနိုင်ငံရေးပါတီထောင်ပြီးတော့ဝင်ရောက်ရှင်ပြိုင်ခွင့်ပြုတာမျိုးပေါ့အဲ့ဒါလို့လို့လို့ရှိရင်တော့သူကလွတ်တော်ကိုယ်စားလှယ်လဲဖြစ်မယ်အဲသူတို့တောင်းဆိုထားတဲ့အဲဒီပြည်နယ်တို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတို့တောင်းဆိုတာလဲလိုက်လျောမယ်ဆိုရင်တော့ဖြစ်နိုင်ခြေရှိပါတယ
်ဟုတ်ကဲ့အဲ့တော့လက်တွေ့မှာရောဒီမဲဆင်းနေပါတယ်ပြည်စည်းဖို့နေရာမှာစိန်ခေါ်ချက်တွေရှိနေလားဒီဒေသတွေမှာကပတ်ပုံတင်တို့ဟုတ်ကဲ့
အဲအဲ့ဒါကတော့အစိုးရကအတိမတ်ပြုတဲ့ဟိုကတော့မရှိဘူးပေါ့လေဒါပေမဲ့သူတို့ကောက်ထားတဲ့စင်းရင်းတွေတော့ရှိမှာပါသူတို့ကောက်ထားတဲ့စင်းရင်းတွေကိုမှတ်ပုံတင်ထုတ်ပေးလိုက်ပြီးတော့အဲ့လိုလုပ်ချင်ရင်တော့ဖြစ်နိုင်ပါတယ်သူတို့ဒီဘက်ကပအောက်ကလွတ်လာတဲ့နှစ်ပေါင်း30ကျော်မှာဒီဟာတွေတော့သူတို့စနစ်တကျလှုပ်ထားပြီလို့ကျွန်တော်တို့ယူဆတယ်
။ဟုတ်ကဲ့ခုနကဒီဦးစခုံစည်ရင်တို့ဒေတာမှာလှုပ်ခဲ့တုန်းကတော့
အဲ့ဒီ
ဟိုအလားတူမျက်ပုံတင်မရှိတာမျိုးအ
ဲ့ဒီဘက်မှာတော့မျက်ပုံတင်နေအားလုံးကိုထုတ်ပေးတာပေါ့နော်အဲ့ဒီမှာတော့ပြဿနာမရှိဘူးသူက2008ခြေကဥ်ရီဒီပြုတ်ပြီးတဲ့နောက်သူတို့ကလည်းအဲ့ဒါလက်ခံနေဆိုတဲ့အခါကျတော့
ဟုတ်ကဲ့တခြားရောစိတ်ခေါ်ချက်တွေရှိနိုင်တယ်လားဦးရထွန်
းချက်ချင်းကြီးပြည်နယ်အဖြစ်နဲ့ခွင့်ပြုလို့တော့မရဘူးလွတ်တော်တဲ့ရောက်တဲ့အခါကျတော့မှလွတ်တော်ကိုယ်စားလှယ်9500ခိုင်နှုန်းကျော်နဲ့ခြေကံဥတွေကိုပြင်ပြီးတော့မှအဲဝါပြင်နေပေးလို့ရမှာဆိုတော့အဲ့ဒီဟာအတွက်ကိုဟိုလွတ်တော်တဲ့ရောက်မှဟိုဖြစ်မယ်ဆိုတဲ့ဟာကိုသူတို့သဘောတူမလားပေါ့နော်ဟိုဟာပေါ့သူတို့နစ်နာနိုင်တယ်လို့ယူဆလို့ရှိရင်တော့ဒါကလည်းထပ်ပြီးတော့စဉ်းစားဖို့လိုတယ်ဆိုလို့ရှိရင်တော့လည်းပြက်သွားမှာပေါ့ဘာလို့ဆိုတော့အချင်းရတိတ်နီးကတ်တာကိုအချင်းတိတ်မရှိဘူးလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရတော်ခင်ဗျာ
ကိုဝင်းမင်းရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်အခုဆက်လက်ပြီးသတင်းပေးပို့ချက်တပုတ်ကိုလည်းထုတ်လွှင့်ခြင်းပါတယ်2022ခုနှစ်တနှစ်တာအတွင်းစစ်ကောင်စီတပ်နဲ့ကရင်နီတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲပေါင်း340ကြိမ်ဖြစ်ပွားခဲ့ပြီးနှစ်ဖက်အထိအခိုက်တွေလည်းရှိတယ်လို့ KNDF ကပြောပါတယ်အခု2023ခုနှစ်မှာပိုမိုထိရောက်တဲ့စစ်စင်ရေးတွေပေါ်ဆောင်သွားမှာဖြစ်ပြီးပြည်သူတွေရဲ့အားပေးထောက်ခံမှုကိုလည်းဆက်လက်လိုအပ်တဲ့အကြောင်း KNDF ကပြောဆိုပါတယ်။ဒါနဲ့ပတ်သက်ပြီးသတင်းပေးပို့ချက်ကိုမမ်းမြသစင်အောင်ကပြောပြမှာပါ
။ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ကရင်နီတပ်မတော် KA အပါအဝင်
တခြားပြည်သူကကွေပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတနစ်တာအတွင်းတိုက်ပွဲပေါင်း340ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းနဲ့စစ်ကောင်စီဘက်ကလက်နက်ကြီးအလွန်ကျွံအုံပြုပစ်ခတ်တဲ့အပြင်လေကြောင်းတိုက်ခိုက်မှုပေါင်းအကျဉ်းရေ150ကျော်ထက်မနည်းပြုလုပ်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်ပါတယ်ဒီတိုက်ပွဲတွေအတွင်းမှာ KNDF တပ်ဖွဲ့ဘက်က65ဦးသေဆုံးခဲ့ပြီးတော့စစ်ကောင်စီဘက်ကတော့969ဦးသေဆုံး93ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းထုတ်ပြန်ပါတယ်စစ်တုံးပန်း12ဦးဖမ်းဆီးရမိပြီးလက်နက်ငယ်33လက်လက်နက်ကြီး9လက်နဲ့ခဲယံအမြောက်အများကိုလည်းသိမ်းဆည်းရတဲ့အကြောင်းနဲ့တပ်မ66အပါအဝင်နေမြေခံတပ်ရင်းကစစ်ကောင်စီတပ်သား9ဦးဟာ CDM ပြုလုပ်ခဲ့တယ်လို့ KNDF ရဲ့ထုတ်ပြန်ချက်ကဖော်ပြပါပါတယ်တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကဥတီယာမရှိလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်ခဲ့တာကြောင့်အရက်သားပြည်သူ73ဦးသေဆုံးပြီး64ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောထားပါတယ်။နေအဆောက်ဦး68လုံးအပါအဝင်ဘာသာရေးအဆောက်ဦး4လုံးဇေဒီတစုထိခိုက်ပျက်စီးခဲ့တယ်လို့လည်းပြောပါတယ်။ဒီပြောကြားချက်တွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းမှု VOE ကဆက်သွယ်လို့မရပါဘူး။KNDF ဗဟိုပြန်ကြားရေးတာဝန်ခံတဦးကတော့စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံအရက်သားတွေဖို့မလုံမချုံအခြေအနေတွေကြုံခဲ့ရတယ်လို့ပြောပါတယ်
။ဒီဖြစ်ပေါ်တော့ဒီစစ်ကောင်စီကဒါလက်နက်ကြီးတွေနဲ့တောက်လျှောက်ပေါ့နော်တော်တော်အဆမဆန်ပြစ်တာပေါ့နော်ဆိုတော့အဲ့လိုခါမျိုးမှာကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ဒါပေါ့နော်ဒီစစ်ကောင်စီခိုင်းမှနေတာဒီဖြစ်မလုံချုံတော့ဘူးပေါ့နော်။အဓိကတော့ကျွန်တော်တို့ဒီစစ်ကောင်စီရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေလည်းမြေကြီးတခါမှုတွေကြောင့်ရောင်းနေရတဲ့ကောင်လေးကိုဒီပြည်သူတွေအတွက်ကောနေထိုင်ဖို့တော်လေးကိုစိုးရင်ရတဲ့အနေထားမျိုးဖြစ်တယ်
။လွိုက်ကော်မြို့နယ်ကုန်းတာရွာကန်တူကတော့လည်းမြေကြီးပြစ်ခတ်မှုကြောင့်အမြဲတမ်းထိတ်လန့်နေရတဲ့အကြောင်းအခုလိုပြောပါရစေ
။ဒီမှာဦးတီယာမရှိဘူးသူကြားချင်တဲ့နေရာကြားရဲဆိုတော့ကျွန်တော်တို့လည်းဒီတတိအနေထားရှိရတော့ဗောနော်အရင်ကလည်းကျွန်တော်တို့ရွာဆိုလည်းမြေကြီးခဏခဏကြောက်ကူတဲ့အချိန်မှလည်းပါရတယ်ဆိုတော့ဟိုတူတင်ပြစင်ထားတဲ့အနေနဲ့ဟိုလက်မြေကြီးအတန်ကြာပြီဆိုတော့လည်းဟိုစိတ်ပိုင်းဆိုင်လုံးချုံမှုတော့မရှိဘူးဗောနော်အဲ့လိုဖြစ်နေတယ်ဗောပြဟုတ
်အခုလာမယ့်နှစ်အတွင်းမှာပို့ပြီးတော့ထိရောက်တဲ့စစ်စင်ရေးဖော်ဆောင်မယ်လို့လည်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
ဒီချက်ပို့ကောင်းတဲ့ကြားဗောနော်ဒီစစ်စင်ရေးကိုထိရောက်တဲ့စစ်စင်ရေးကိုကျွန်တော်တို့ဆက်ပြီးတော့စစ်ကောင်စီတောက်တိုက်ခိုက်တာဒီလွတ်တော်မှာဖြစ်ပါတယ်ကျွန်တော်ဒီလုံးနိုင်ဖို့ solution ဒါဝါပေါ့နော်ဒီဒီရဲ့ပူပေါင်းမှုထောက်ခံမှုအပြင်မှုတွေကလည်းဆက်လက်လိုအပ်နေသေးတာပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်တို့တော်လိုင်းရေးမှာဥဆောင်ပါဝင်တဲ့ဟို NGO တို့အစိုးရကနေဒီတော့ဒါအဓိကကြောက်တဲ့စစ်မျက်နှာတွေကိုဖွင့်နိုင်ပါမှကျွန်တော်တို့ပို့ပြီးတော့အေးအေးရအသာပြေးရတဲ့မျိုးတွေဖြစ်နိုင်မှာဖြစ်ပါတယ်
ຫນွေဦးတော်လှန်ရေးနဲ့အတူပေါ်လာတဲ့ KNDF ကရင်နီအမျိုးသားများကာကွယ်ရေးတပ်ဟာကယားပြည်နယ်ဒေသခေါ်ကရင်နီပြည်ကိုအခြေခံပြီးလူငယ်တွေနဲ့အဓိကထားဖွဲ့စည်းထားပါတယ်။ဆီယနာတိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုမြန်မာစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ကယားပြည်နယ်တဝန်းနဲ့တခြားမြန်မာပြည်ဒေသအသီးအသီးကတက်ကြွသူလူငယ်တွေနဲ့စုပြီးတော့ဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့နှစ်အတွင်း KNDF နဲ့အတူ KA ကရင်နီတပ်ဖွဲ့တို့ပူးပေါင်းပြီးမြန်မာစစ်ကောင်စီတပ်တွေနဲ့ကယားပြည်နယ်ဒေသတော်တော်များများမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တာကြောင့်ဒေသခံတောင်ကနန်းလည်းစစ်ပြေးဒုက္ခတွေဖြစ်ခဲ့ရပါတယ်ရှင်
။ကယားပြည်နယ်ခေါ်ကရင်နီဒေသကတိုက်ပွဲတွေနဲ့ပတ်သက်ပြီးအနှစ်ချုပ်သတင်းပေးပို့ချက်ကိုမမျှသစင်အောင်ပြောပြတာပါ။ VOA American တန်ကစနီမနက်ခင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်
မြန်မာနိုင်ငံမှာ2023ခုနှစ်စစ်တပ်အာဏာသိမ်းပြီးချိန်ကစလို့စစ်ကောင်စီကမြန်မာပြည်သူလူထုအပေါ်အကြမ်းဖက်မှုတွေကျူးလွန်နေတာတွေ့ရပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဖမ်းဆီးအထိမ်းသိမ်းခံထားရတဲ့နိုင်ငံသမ္မတဦးဝင်းမြင့်နဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်မတရားအဖမ်းဆီးခံနေရသူအလုံးကိုလွှတ်ပေးဖို့ဒီဇင်ဘာ23ရက်မှာကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်တောင်းဆိုထားပါတယ်အမေရိကန်အစိုးရကလည်းအဆိုပါဆုံးဖြတ်ချက်ကိုကြိုဆိုကြောင်းနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာမြန်မာအရက်ဖက်ပြည်သူတွေအပေါ်ဖိနှိပ်မှုနဲ့အကြမ်းဖက်မှုတွေတိုးလှလာနေတဲ့စစ်ကောင်စီရဲ့လုပ်ရက်တွေအဆုံးသတ်ဖို့နဲ့မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်လာတာဖြစ်တဲ့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါ။မြန်မာနိုင်ငံအကြက်အသေးအတွက်ငြိမ်းချမ်းစွာအပြေရှာနိုင်ရေးကြိုးပမ်းမှုမှာအရှိတောင်အာရှအာဆီယံအသင်းကြီးရဲ့အခမ်းကဏ္ဍအရေးပါမှုကိုလည်းလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကအလေးထားဖော်ပြထားတာဖြစ်ပါတယ်။အာဆီယံကမြန်မာအရေးသက်ဆိုင်သူအားလုံးပါဝင်တဲ့အပြုသဘောဆောင်ဆွေးနွေးမှုတွေလုပ်ဖို့ အကြံဖတ်မှုတွေရည်တမ်းဖို့နဲ့ဒေသတွင်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပုံမူပေးနိုင်ရေးတွေပါဝင်တဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ရေးဟာအာဆီယံရဲ့ဥတည်ချက်ဖြစ်ကြောင်းလည်းဖော်ပြထားပါဗျ။ကုလသမဂ္ဂနိုင်ငံရေးဆိုင်ရာအမေရိကန်အထူးသံအမတ်ကြီးရောဘတ်ဝုဒ်ကလည်းကုလသမဂ္ဂလူညိုရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကိုသဘောတူထောက်ခံပါတယ်ဒီဆုံးဖြတ်ချက်ဟာမြန်မာအရေးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကအင်းနဲ့အားနဲ့ဝိုင်းဝန်းပံ့ပိုးပေးဖို့ကျွန်တော်တို့ရဲ့အာဆီယံမိတ်ဆွေတွေပံ့ကြားချက်ကိုပံ့ပိုးပေးမယ်လို့ဖြေကြားလိုက်တာလည်းဖြစ်ပါတယ်လို့ရောဘတ်ဝုဒ်ကပြောပါတယ်ဒါပေမဲ့လည်းကုလသမဂ္ဂလူညိုရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာစစ်တပ်ကျူးလွန်ထားတဲ့ရာဇဝတ်ပြစ်မှုတွေအပေါ်တာဝန်ယူဖို့အထိတော့တိတိကျကျပြောဆိုထားတာမရှိဘူးလို့လည်းပြောပါတယ်
We should call directly for the regime to face justice for the crimes it has reportedly committed.
ဆစ်တရဲ့ဘာသာရေးလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ဆိုင်ရာချိုးဖောက်မှုတွေကိုအတိအလင်းထုတ်ဖော်ပြောဆိုတဲ့တယ်လို့ဆစ်တကျူးလွန်ထားတဲ့အပြစ်တွေဖြစ်တဲ့စာတင်ကြောင်းတွေနဲ့ဖျော်ဖြေရေးပွဲကိုဘုံကျဲတိုက်ခိုက်မှုကြောင့်ပြည်သူအများအပြားတိတ်ဆုံးခဲ့ရတဲ့ဖြစ်ရပ်တွေကိုတရားရှင်ဆိုင်ဖြေရှင်းဖို့ကိုလည်းအတိအလင်းထုတ်ပြောတဲ့မှာတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာဆစ်တကိုလက်နက်ရောင်းချမှုပိတ်ပင်ရေးထောက်ခံတဲ့ဆုံးဖြတ်ချက်ကလည်းအရေးပါပါတယ်။တစ်ဆက်တည်းမှာပဲစစ်တပ်ဆက်လက်ရရှိနေတဲ့ဝင်ငွေလမ်းတွေကိုရပ်တန့်နိုင်မဲ့ဆောင်ရွက်ချက်တွေကိုလည်းဆက်လက်လှုပ်ဆောင်ဖို့လိုပါတယ်လို့ရောဘတ်ဝုဒ်ကပြောပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်တန့်နိုင်ရင်းနဲ့မြန်မာအကြက်အသေးကိုငြိမ်းချမ်းစွာဖြည့်ရှင်းနိုင်ရေးအတွက်အာဆီယံအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာအသိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်အစိုးရအနေနဲ့အခိုင်အမာဆုံးဖြတ်ချက်ထားရှိထားတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လိုပြပါရရှင်။
အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA အမေရိကန်အတန်ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့နိုင်ငံတကာနည်းပညာဆောင်ပါတပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။အွန်လိုင်းကနေဗီဒီယိုနဲ့ခေါ်တဲ့အခါနှစ်ဖက်မြင်ပုံရိပ်ချီပဲမြင်ရတာကရိုးအီနေပြီဆိုရင် We Head ကုမ္ပဏီကထုတ်လုပ်တဲ့သုံးဖက်မြင်ဗီဒီယိုဖုံးပြောရင်းနဲ့အဝေးရောက်နေတဲ့သူနဲ့အခန်းထဲမှာအတူရှိနေတယ်လို့ခံစားရနိုင်ပါတယ်။ AB သတင်းဆောင်ပါတပုတ်ကိုမအီတန်စင်ကတင်ဆက်ထားပါတယ်ခင်ဗျာ
။ We Head Company ကထုတ်တဲ့သုံးဘက်မြင်ဗီဒီယိုဖုံးပြောနိုင်တဲ့ဤပညာအကြောင်းကို American ပြည်အောင်စု Nevada ပြည်နယ် Las Vegas မြို့မှာကျင်းပခဲ့တဲ့ CES ဤပညာကုန်စည်ပြပွဲမှာပြသထားပါသည်။လူတယောက်ရဲ့စကားပြောဟန်ခေါင်းလှုပ်တဲ့အမူအရာတွေကိုအချိန်နဲ့တပြေးညီသုံးဘက်မြင်အဖြစ်ပုံဖော်နိုင်ပြီးကရိယာအသစ်စမ်းတွေထက်ဝယ်သုံးစရာမလိုပဲနဲ့ပုံမှန်ကွန်ပျူတာနဲ့စမတ်ဖုန်းတွေကကင်မရာတွေကိုပဲသုံးနိုင်ပါလိမ့
် You can use anything smartphone tablet or laptop
smartphone tablet laptop ကွန်ပျူတာကဘယ်ကင်မရာမဆိုသုံးနိုင်ပါတယ်စကားပြောရင်ခေါင်းရွှေ့တဲ့နောက်ကိုကင်မရာကလိုက်ချိန်ပါတယ်အခန်းထဲမှာအတူရှိနေပြီးစကားပြောသလိုခံစားချက်မျိုးပေးနိုင်မှာပါ
အပြင်မှာလူကိုယ်တိုင်ပဲတွေ့ပြီးအစည်းအဝေးလုပ်လို့မရနိုင်တဲ့အချိန်မျိုးမှာလူချင်းတွေ့အခန်းထဲမှာအတူတူထိုင်ပြီးစကားပြောသလိုခံစားချက်မျိုးပေးနိုင်ဖို့ရည်ရွယ်တဲ့အကြောင်းကိုလည်းသူကပြောပါသေးတယ
် The first application is a hybrid meetings which is
အစည်းအဝေးခန်းမှာလူအများကြီးဝိုင်းထိုင်ပြောရင်တော့ဖန်သားပြင်တစ်ခုတည်းနဲ့မလုံလောက်တော့ပါဘူးအဲ့ဒီနေရာမှာအသုံးမဝင်ပါဘူးဒါပေမဲ့လူတွေကရုံးခန်းကိုကိုယ်တိုင်မသွားကြပဲကိုယ့်အိမ်မှာကိုယ်နေပြီးတစ်နေ့၈နာရီအလုံးလုပ်ကြပါတယ်တယောက်တည်းအထီးကျန်ပြီးအလုံးလုံးနေရချိန်မှာတကယ်လူတယောက်နဲ့အခန်းထဲမှာအတူတူရှိသလိုခံစားနိုင်မယ်လို့ယုံကြည်ပါတယ်
။ We Head Pro ဆက်တစ်ခုကို4555ဒေါ်လာဈေးသတ်မှတ်ထားပြီးဖုန်းပြောချိန်3နာရီဘက်ထရီခံပါလေ
။ We believe that we feel person in 3 dimension. That's how people
သုံးဘက်မြင်နိုင်ပြီးလူတယောက်နဲ့အတူရှိနေသလိုခံစားရစေမှာပါ။သုံးဘက်မြင်ကဘာထဲမှာလူတွေနေထိုင်တာပါ။အဝေးရောက်နေတဲ့သူနဲ့ဖုန်းပြောတဲ့အခါပုံရိပ်တစ်ခုပဲမြင်ရတာမဟုတ်ပဲအတန်ရောသုံးဘက်မြင်ရုပ်ကြွပါရှိနေတော့မှာပ
ါမဲခင်ပြာစုနဗာဒပြည်နယ်လာစ်ဗေးဂတ်မြို့မှာ CES နည်းပညာကုန်စည်ပြပွဲကိုဇန်နဝါရီလ9ရက်နေ့မှာကျင်းပခဲ့ပြီးတော့လာကြည့်သူအယောက်3000လောက်ရှိခဲ့ပါတယ်ရှင
် VOA American တန်ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်နေတဲ့ထူးခြားတဲ့သတင်းတွေကိုပေးပို့လိုချင်တဲ့တေးသချင်းတောင်းဆိုလိုချင်တဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ကိုတောင်းဆိုနိုင်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့အချိန်ကြားအောင်လာပါပြီ။အမျိုးသမီးကဏ္ဍတူတာစုံလင်အမေရိကန်တခွင်သိပ္ပံနဲ့နီးပညာအစီအစဉ်တို့ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ပထမဦးဆုံးအနေနဲ့အမျိုးသမီးကဏ္ဍကိုကြားပါပါ။အမျိုးသမီးအခွင့်အရေးလူအခွင့်အရေးတရားမျှတမှုနဲ့ဒဏ်တူအခွင့်အရေးတွေအတွက်ရှေ့တန်းကနေရွရွချွန်ချွန်အာထုတ်ကြိုးပမ်းနေတဲ့လူငယ်အမျိုးသမီးတွေကိုဂုဏ်ပြုတဲ့နယ်သာလန်နိုင်ငံယူရီခရစ်ယာန်အသင်းကြီးရဲ့2022ခုနှစ်အတွက် Golden Gate Award ဆုကိုမြန်မာလူငယ်အမျိုးသမီးမတ်အေကရီဆိုမကြာခင်ကဆုချီးမြှင့်ခံခဲ့ရပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းဟင်းဒုက္ခသည်စခန်းမှာမွေးဖွားချီးမြှင့်လာခဲ့ပြီးမိသားစုနဲ့အတူဒုက္ခသည်အစီအစဉ်နဲ့နယ်သာလန်နိုင်ငံမှာအခြေချနေထိုင်နေတဲ့မတ်အေကရီဆိုဟာဥရောပပါလီမန်မှာမြန်မာအရေးဆွေးနွေးပြောဆိုစည်းရုံး권လော်ဘီပတ်ရထားတဲ့လူငယ်အမျိုးသမီးတယောက်လည်းဖြစ်ပါတယ်ဒီလိုပြည်ပရောက်လူငယ်အမျိုးသမီးတယောက်ရဲ့မြန်မာပြည်အရေးချိုးဖောက်မှုတွေအကြောင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာThere's a path we must choose sometimes.
Gotta stand up and fight sometimes. ဟုတ်လားပါ။ကဲအခုလေအခုလိုမျိုးတွေ့ရတာလည်းအရင်ဝန်တာရယ်အရင်ဆုံးပြောချင်တာကတော့ Matt Akery ဆိုကဒီအခုဒီ Netherlands နိုင်ငံ Youth Creative Thing YWC ပေါ့နော်ဒီကနေပြီးတော့ပေးအပ်ချက်လူငယ်အမျိုးသမီးစွမ်းစွမ်းရှင်တွေကိုဂုဏ်ပြုချီးမြှင့်တဲ့သူလို့ပြောရမှာပေါ့နော်ဒီနေ့အတွက် Golden Gate Award ကိုသင်ရခရရဆိုတာပြရတယ်အဲ့ဒီအတွက်အထူးဝမ်းမြောက်အကူအညီရဆိုတာကိုပြောချင်ပါတယ် congratulations ပ
ါကျေးဇူးအရမ်းတင်တဲ့အမဒီလိုပြောရဲအတွက်လေဒါပေမဲ့ credit ကတော့တမိတောက်ထဲယူလို့မရပါဘူးမြန်မာပြည်နိုင်ငံကလည်းတအားအကူအညီပေးတဲ့ဆိုတော့မြန်မာပြည်ကိုလည်းကျေးဇူးတင်ရမှာပဲပြောရမှာချင်တယ
်ဟုတ်ကဲ့ပါဆိုတော့အရင်ဆုံးပေါ့နော်ဒီစုရတာ ਨੇ ပတ်သက်ပြီးတော့ဒီစုဟာဘယ်လိုစုမျိုးလဲဒီစုရဲ့ထူးခြားမှုပေါ့နော် significance ဖြစ်တာပေါ့သူရဲ့ဒီထူးခြားမှုဘာကြောင့်ကိုရောဒီမျိုးချိနစ်ခင်ရတယ်လို့ထင်တယ်ဆိုတာကိုဒီအများသိအောင်ပေါ့အရင်ဆုံးအသိစိတ်လေးသင်ပြပေးပါလား
ဟုတ်ကဲ့ဒီစုကတော့အရင်နှစ်တည်းဆိုမှာအဲဆိုရင်ပေါ့နော် main click ရတယ်ရတယ် main click တကဒီရောယူရပါပါလီမန်တို့မှာ main click ခွင့်ရွေးချက်တအားစူးစမ်းပြီးတော့လုပ်တဲ့ main click ဖြစ်တယ်ပေါ့နော်ဥပဒေကိုပြောင်းလဲတဲ့ main click ဖြစ်တယ်စာရေးဆရာတွေဖြစ်တယ်အဲ့လိုသူတို့ကနှစ်တိုင်းမှာသူတို့ချင်းမြတ်တာပေါ့နော်ဒီလိုထူးချောင်တဲ့ဆုလို့သူတို့ပြောတယ်အဲ့ဒီမှာဒီနေ့ကတော့တမီးရတယ်ရတဲ့အကြောင်းရတော့တမီးချင်းတာကတော့ဒီလို main click ခွင့်ရနေပတ်သက်ဆိုရင်တမီးကအဲ့ဒီမှာတအားကိုစိတ်ဝင်စားတယ်လှုပ်လဲလှုပ်တယ်ဆိုတော့ UN Women Orange the World campaign မှာလည်းအကူအညီခဲ့တာပေါ့နော်ဒီနေ့တနက်မှာဒါပေမဲ့ဟိုအဲ့ဒီ Orange the World ခုတည်းမဟုတ်ဘဲနဲ့မြန်မာပြည်ကိစ္စဖြစ်တော့လဲဒီနောက်နိုင်ငံတွေကဒီလိုနေသနာလို့ဆိုရင်ပမာပြည်ချောင်းတိတ်ပြီးတော့မသိဘူးလေမသိလဲကိုယ့်ရဲ့ career ရဲ့အစားကိုယ့်ရဲ့ဒီလိုဒီချားဟာယူရင်ပေါ့နော် main click ခွင့်ရဲ့ဖြစ်ပါပဲဖြစ်ကိုကဒီနောက်နိုင်ငံမှာလို့ဆိုလူတာပိုတည်တယ်ပိုတည်တယ်ဆိုတော့ကိုယ့်ရဲ့တဲ့ငငယ်နဲ့ကိုယ့်ရဲ့နောင်ရဲအတွက်ပိုပြီးတော့လွယ်ကူတာပေါ့နော်လူတွေတည်တဲ့အကြောင်းရင်းတစ်ခုဆိုရင်ဒါမှမြန်မာပြည်အကြောင်းရင်းကလူတွေတိတ်မသိဘူးမသိလဲဒီမြေကအဲ့ဒါစူးစမ်းပြီးတော့လူသိအောင်ပြောတယ်ပြောတယ်ကိုကဒီလိုစိတ်မလျှော့ပဲနဲ့လုပ်တယ်ဆိုတော့အဲ့ဒါသူတို့ကရည်ချင်းတွေးလို့ပေါ့နော်သူတို့ပြောတယ်အဲ့ဒါတော့ရည်ချင်းတွေးတယ်အဲ့ဒီကြောင့်ဒီလိုသူတို့အဲ့ဒီစုပေးရတဲ့သမီးယုံကြည်တာကတော့ we see you အဲ့လိုသူတို့ပြောရှင်တယ်သမီးကိုတွေ့တယ်သမီးလောက်တဲ့ gain နဲ့ဟာတွေကကြီးနေမဟုတ်ဘူးအဲ့လိုသူတို့ကကိုကစူးစမ်းဖို့ရန်အတွက်သူတို့ကဒီလိုစုပေးတာပေါ့နော်ဆက်လုပ်ပါလို့အဲ့လို
ဆိုတော့ Netherlands နိုင်ငံမှာ Matt Akery ဆိုကဒါမြန်မာအရေးကိုလူငယ်မျိုးသမီးတယောက်အနေနဲ့ခြေထန်းကနေပြီးတော့မှတက်ကြွားလှုပ်ရှားနေတဲ့အတွက်ကြောင့်မလို့ဒီလိုလှုပ်ရှားတဲ့နေရာမှာလဲအဲ Worldwide Bami Students ဆိုတဲ့အဖွဲ့တစ်ခုဖွဲ့တယ်ဆိုတာလည်းသိရတယ်ဒီတော့ဒီအဖွဲ့ဖွဲ့ကြီးကလည်းပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးပါဒီဖွဲ့ကဘယ်လိုချိတ်ဆက်လုပ်ဆောင်တဲ့အဖွဲ့ကြီးတစ်ခုလဲအဲဘယ်တော့ကဖွဲ့ခဲ့တာလဲဆက်တောင်ဖွဲ့ပြီးဖြစ်ခဲ့တာလဲဆိုတာလေးလည်းအသိအဖို့ပေါ့နော်အများသိရမယ်လားပြောပြပေးပါ
Idea ကတော့ဒီလို ICJ ကတုန်းကစတာပေါ့နော်သူပြငယ်ငယ်ကတည်းကဘာစုတအားကိုလေးစားတယ်ချစ်တယ်သူဒီလိုလှုပ်ရဲတာသူ့ရဲ့အကြောင်းခဏခဏကြားတာပေါ့နော်ဒီလိုလူကြီးကနေပြောပြတယ်အဖေဆိုလည်းခဏခဏပြောပြတယ်ဘာစုဆိုအဲ့ဒီမူခင်မှာရောက်တော့တမီးအဲ့ဒီအထက်ကိုဝင်ရတော့အဲ့ဒီမှာပြောင်းသ ဒုက္ခကိုပြောင်းလဲတာပေါ့နော်ဘယ်ဖြစ်လို့ဖြစ်လို့မြန်မာပြည်ရဲ့နောင်ရဲအတွက်ဒီလိုလူကြီးတွေကဒီလိုလောက်ကြလဲအဲ့ဒါနီးအိုင်ဒီယာထွက်လာတယ်ထွက်လာတော့ Fast Fashion Leaders ကပြောတာပေါ့နော်ဒီလို Next Leader တွေကိုလာမဲ့လူငယ်တွေပေါ့နော်နိုင်ငံရေးစိတ်ဝင်စားတဲ့နိုင်ငံပြည်တည်ထောင်ထောင်ချင်တဲ့လူငယ်တွေကိုစုပြီးတော့ program တစ်ခုလုပ်ဖို့ပေါ့နော်အဲ့ဒါနဲ့ရေးခင်းဖြစ်လာတယ်ရေးခင်းဖြစ်တော့အဲ့ဒီ Wyoming Student ကထွက်တော့ပို့ပြီးတော့အဲ့ဒီရေးခင်းနဲ့ပို့ပြီးတော့ဒီလို diplomatic ဖက်ကနေ lobby ဖက်ကနေလှုပ်လှုပ်တယ်လှုပ်လှုပ်တော့သမီးပါပါမြင်တယ်လဲဆိုတော့အခုစဉ်းစား
ဆိုလို့တစ်ခုချက်မေးတင်တာကအရေးကြီးဆိုတာဆိုလိုတာကအခုဒီ2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလှုပ်ရှားမှုကိုပြောတာလို့ထင်ပါတယ
်ဟုတ်ကဲ့2021ရေးခင်းအဲ့ဒီတင်တာတော့ဒီလို2021 January February ကမြန်မာပြည်သွားပေါ့လေနေပြည်တော်မှာဒီလို conference လုပ်ဖို့လူငယ်တွေ conference အတွက်အဲ့ဒါseason နဲ့ season တော့အဲ့ဒီ30ရက်နေမှာပဲတင်လိုက်တယ် Instagram တို့ social media တို့မှာ9နာရီကြာတော့ရေးခင်းဖြစ်တာပေါ့2021ရေးခင်းဒီလိုအာနာသိန်းမှုဖြစ်တော့အဲ့ဒီဟာလေးတကိုနည်းနည်းဖက်ထားလိုက်တယ်ဒီလို Warmi Student Academy အဲ့ဒါဘာ focus လုပ်လဲဆိုတော့တည်င်းတွေဒီနောက်နိုင်ငံလူတွေသိအောင်ပေါ့နော်မြန်မာပြည်ဘယ်လိုခြေနေရှိတာလဲဖြစ်လို့ဆိုတော့တည်င်းများဖြစ်မြန်မာလိုဖြစ်နေတယ်ဆိုတော့ပြီးတော့လဲဒီလို accurate ဖြစ်ဘူးလေလူငယ်လဲနားလဲဖို့ခက်ခဲတာဖြစ်လို့ဆိုတော့တမီးဆိုရင်88ရင်ခင်းတော့ငမွေးလာသေးဘူးအဲ့ဒီဆိုတော့သမိုင်းကဘလို့ရှိတာလဲတော့ဘာတော့အဲ့ဒီဟာတွေကိုပို့ပြီးတော့ focus ထားပြီးတော့လိုက်ပြီးတော့စုစည်းတာပေါ့နော်အဲ့ဒီမှာနီးစဉ်းစားတယ်ဒီလိုစုစည်းပေးရင်ဘလို့လုပ်မလဲသမီးချောက်ချင်းနဲ့လုပ်လို့မရဘူးလေပြီးတော့မြန်မာပြည်လူငယ်တယောက်ဒီလိုတယောက်ဒီတိုင်းလဲလုပ်လို့မရဘူးကုလုံးလိုအပ်တယ်ဆိုတော့အခုကအဲ့ဒီ academy တခုကိုထီထောင်လိုက်တာပေါ့နော
်အဲ့ဒါနဲ့တစ်ဆက်တည်းမြင်ချင်တာကဒီတိတ်မတရင်ကပဲလို့ထင်ပါတယ်ဒီဒီဘက်ပါပါလီမန်ထဲမှာမြန်မာပြည်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေနဲ့ပါလီမန်ဘက်မှာရှိနေကြတဲ့ဟိုရေးကြီးတဲ့ပုဂ္ဂိုလ်တွေတာဝန်ရှိသူတွေဒီကိုတွားပြီးတော့ကိုကမြမရေးကိုသင်ကြားဆွေးနွေးတာစီယုံလုံဆိုတာတွေလုပ်နိုင်ဖို့အတွက် lobby pass ရတယ်လို့သိရတယ်
။ဟုတ်ကဲ့
ready lobby pass ကရောဘလောက်ဒီကိုရေလှူရှာမှုတွေအတွက်ဘလောက်ဒီထောက်ခံဖြစ်မယ်လို့ထင်တယ်ဒီ lobby pass အကြောင်းလေးလည်းတော့ပြောပြပါလား
။ lobby pass ကတော့ကိုကဝင်တော့ trader ကဒီလို accredited ဖြစ်ပြီဆိုတော့ဒီလိုမေးလို့မလို့တော့ဘူးလေအဲ့ဆိုတော့ကိုကအလုပ်သမားတို့လိုပဲပေါ့နော်ဒီလိုရပ်ပါလီမန်ကိုကဒီလိုလိုလိုကကူနဲ့ဝင်လို့ရတယ်ထွက်လို့ရတယ်သူတို့ကကိုယ့်ကိုယ်ကိုဒီလို scan လုပ်ပြီးသွားပြီပြီးတော့လဲကိုကအဲ့ဒီ office တွေရှိတာပေါ့နော်ဒီနိုင်ငံရေးသမားတွေဒီလိုရပ်ပါပါလီမန်ကလူတွေကသူတို့အဲ့ဒီမှာထိုင်နေသူတို့ office ကိုလဲကိုကိုသွားလို့ရတယ်သူတို့နဲ့coffee တောက်တာတို့ meeting လုပ်တာတို့ခွင့်ရေးရတာပေါ့အဲ့ဒီခွင့်ရေးရတော့ပို့ပြီးတော့လွယ်ကူတယ်မဟုတ်ရင်အဲ့ဒီ parliament ရောက်ဖို့ရန်အတွက်သူတို့နဲ့စကားပြောဖို့ရန်အတွက်သူတို့ရဲ့ assistant အများကြီးပဲပေါ့နော်ဆိုတော့ဒီလူနဲ့စကားပြောရမယ်ဒီလူနဲ့သူတို့နားရောက်ဖို့ကတအားခက်ခဲတယ်ပြီးတော့လဲဒီလို meeting တို့ဘာလို့လုပ်မယ်ဆိုရင်လဲကိုယ်မှာအဲ့ဒီ power တွေရှိတာပေါ့နော်အဲ့ဆိုတော့အဲ့ဒါတော့တအားကိုပို့လွယ်ကူတဲ့ဟာလေးတစ်ခုဖြစ်သွားတာပေါ့ကိုကဝင်ချင်းလို့ဝင်လို့ရတယ်ကိုပစကားပြောချင်တဲ့လူတွေလဲကိုက email ပို့လိုက်နဲ့ရတာပေါ့နော်ဒီလိုခက်ခဲတယ်အများကြီးကြော်လွားသွားတာပေါ့
ဒီလိုမျိုး lobby pass ကရောဘလို့လူတွေကိုပေးတာလဲဒီလိုရထားတဲ့လူငယ်တွေရောတော်တော်များများရှိလားဒါမှမဟုတ်ဟိုမြမအရေးအတွက်ဘူဝထူးချာချာရထားတာလားတခြားရောဒီလိုရတဲ့သူတွေတော်တော်များများရှိလား
အဲ lobby pass ကတော့အဲ company အတွက်တချို့လူတွေရှိတာပေါ့နော်ဒီ lobby pass ရတယ် main click ခွေရဖြစ်ပါဖြစ်ဒါမဲ့တမီးတိတလောက်တော့မြမပြီအတွက်တော့လွန်ခဲ့တဲ့88ခင်းတော့ lobby pass မြမပြီအတွက်ရှိတယ်သူတယောက်လာနေရလားမသိဘူးပြောပါမှာအခုလောလောဆယ်တော့တမီးသေချာတော့မသိဘူးဘယ်သူရှိလဲဆိုအဲတမီးတယောက်တော့တော့မရှိဖြစ်လဲဆိုတော့သွားတဲ့ line တွေကနည်းနည်းကွာခြားတယ်လေနီးခင်းမှာလူတွေကမျိုးမျိုးလိုအပ်တာပေါ့နော်ဒီလိုစစ်ထိုင်တဲ့လူငယ်လည်းလိုအပ်တယ်လူကြီးလည်းလိုအပ်တယ်ဒီလိုဒီလိုပညာပေးတဲ့လူကြီးလည်းလိုအပ်တယ်ပေါ့နော်ဆရာသမားတွေအဲ့ဒါကွာခြားတဲ့ vision လည်းရှိတယ်ကိုကကိုရဲ့အတော်တဲ့တတဲ့နေရာဖက်မှာကိုကလောက်ကြပါပေါ့နော်တမီးငယ်ချင်းတာတော့ lobby လောက်တဲ့ငယ်ချင်းလည်းရှိတယ်ဒီ lobby pass ခုရဖို့ကရဖို့ရန်ကတော့တမီးတို့လှုပ်လိုက်တာကြာတော့တအားကြာတယ်ဒီ Europe ကကုန်လုံးပဲကြာတယ်ပြောရမယ်ဆိုရင်လေသွားရတဲ့ stage တွေကအားများတယ်ဆိုတော့တမီးအဲ့ဒီ lobby pass ရဖို့ရန်ကခက်တော့နည်းနည်းခက်ခဲတယ်အဲ့ဒီ lobby pass ရဖို့ရန်အတွက်သူတို့တော့ကိုယ့်ကို check လုပ်တယ်ကိုကဘယ်မှာလဲလှုပ်ခဲ့တာတို့ပါတို့ဒါမဲ့တမီးကဒီလို Europe မှာလည်းခဏခဏဝင်ထွက်ရှိနေတာလေဒီခြားဖွဲ့စည်းတဲ့နဲ့ဒီ Europe လူငယ်ဖွဲ့စည်းတဲ့နဲ့ဆိုတော့အဲ့ဒါတော့နည်းနည်း difference ပေါ့
အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ဒီကတည်းက2021ကစပြီးတော့ပေါ့နော်နှစ်နှစ်ကြီးပါတော့ရှိပါပြီပေါ့ဆိုတော့ဒီအာဏာသိမ်းတဲ့အဲသိမ်းတာကိုစတင်နဲ့လှုပ်ရှားတဲ့လှုပ်ရှားမှုတွေမှာလည်းလူငယ်အမျိုးသမီးတွေရှေ့လမ်းကနေပြီးတော့အများကြီးပါတာရှိပါတယ်ဆိုတော့ဒီချိန်ထဲမှာလည်းအခုလိုမျိုးမတ် A3 ဆိုးတို့လို FIFA မှာရောက်နေကြတဲ့လူငယ်အမျိုးသမီးတွေကလည်းပဲကိုနိုင်တဲ့နေရာနေပြီးတော့ပေါ့နော်
လုပ်နေတယ်ဆိုတာကိုမြင်နေရပါတယ်ဆိုရခါကျတော့အခုလိုမျိုးဒီပြည်တွင်းပြည်ပမှာရှိတဲ့မြန်မာလူငယ်တွေနော်ကိုယ့်ရဲ့အဲတိုင်းကြီးအရေးအတွက်ပေါ့နော်ဒီလိုမျိုးပါဝင်လှုပ်ရှားနေတာတွေကဘလောက်ထိအရေးကြီးတယ်လို့ထင်ပါလဲဒီပြည်တွင်းပြည်ပလူငယ်တွေပူပေါင်းပြီးတော့ပေါ့နော်လှုပ်ဖို့အတွက်ဘလောက်ထိအဲလှုပ်ဆောင်နေတာတွေရောရှိပါသလဲဒီလိုလှုပ်ဖို့ရောဘလောက်ထိအရေးကြီးတယ်လို့ထင်ပါလဲ
ဟုတ်ကဲ့အနောက်ကလူငယ်ပဲဆိုတော့လူငယ်လေဆိုရင်ဒီလိုတယောက်တည်းမဟုတ်ဘူးပေါ့နော်ဒီလိုကဘာတွားကလူငယ်တွေကနိုင်ငံဖြစ်တယ်နိုင်ငံဖြစ်တယ်ဆိုတော့တူတူလုံးလုံးမှာပဲနိုင်ငံကိုကောင်းတဲ့နိုင်ငံဖြစ်လာမယ်မြန်မာပြည်အတွက်ပြောမယ်ဆိုရင်တော့ဒီလိုစစ်အာဏာရှင်မရှိဘဲနဲ့ညီညီချင်းချင်းနိုင်ငံဖြစ်ဖို့ရန်အတွက်တော့အားရေးကြီးတယ်ဒီလိုတူတူပေါင်းလုံးမှာပဲဒီစစ်အာဏာရှင်ကိုပြုတ်အောင်တိုက်လို့ရမယ်ဆိုတော့အဲ့ဒါတော့ရေးကြီးဆုံးချက်ပဲကိုကတော့လို့ရမှာပေါ့တောင်ပေါ်တစ်ခုလို့မမြင်တော့ဘူးဒီဟာကကိုယ့်ရဲ့နှလုံးသားကိုယ့်ကိုနိုးဆိုတဲ့ဟာတစ်ခုဆိုတော့ကိုယ့်ရဲ့အိမ်ပြန်ရအောင်ထိတော့ကိုကလို့ရမယ်ပြန်ရအောင်လည်းစစ်တပ်ရှိနေသေးရတော့လို့ပြန်လို့မရဘူးပေါ့နော်အိမ်ကိုပြန်လို့မရဘူးဆိုတော့အခုရတဲ့စုကိုတုံးချပြီးတော့နောက်စုတွေလည်းရအောင်စူးစမ်းမယ်စူးစမ်းပြီးတော့ကိုယ့်ရဲ့ရည်မှန်းချက်ကတော့မြန်မာပြည်ငြိမ်းချမ်းဖို့ရန်အတွက်ဘာပဲလို့အအဆိုတော့လှုပ်ဖို့တော့စဉ်သစ်ပါပဲအဲ့ဒါလူငယ်တိုင်းကိုဒီလိုစိတ်ရှိအောင်တော့တုံးဆောင်ရှင်နေပေါ့နော
်ဒီညကြီးကျမရဲ့အခုလိုမျိုးသင်ပေးသိသားပေးတဲ့အတွက်ကို
ကျေးဇူးရမ်းတင်တယ်မှာ
မခင်ပြူတွေးတင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြည့်ရှုကြရတာပါဆက်လက်ပြီးတော့တူတာစုံလင်အမေရိကန်တခွင်ကိုလည်းတင်ဆက်ပေးခြင်းပါတယ်အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနေရာအတွက်ဒီကနေ့တောက်ကြနေ့မှာထပ်မံမဲပေးရွေးချယ်ကြမှာပါ Republican အများစုလွှမ်းမိုးထားတဲ့အောက်လွတ်တော်မှာ Kevin McCarthy ကိုဥက္ကဋ္ဌတင်မြောက်ဖို့ Republican လွှတ်တော်အမတ်20လောက်ကကန့်ကွက်မဲပေးနေတာကြောင့်၄ရက်မြောက်အနေနဲ့ထပ်မံရွေးချယ်နေရပါတယ်Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပါရယ်ခင်ဗျာ
San Francisco မှာအင်ဂျီယာမဲ9800လောက်နေထိုင်နေကြတယ်လို့ comment ထားပါရယ်ယာယီတဲဒါမှမဟုတ်ကားတွေနဲ့နေထိုင်လာကြတဲ့ဥယျာဉ်မြင့်တက်လာပြီး California မှာအင်ဂျီမဲပြဿနာမဖြေရှင်းနိုင်တာကို San Francisco မှာအခင်ရှားတွေ့မြင်နိုင်တာပါအင်ဂျီမဲတွေအခိုင်အမာစကန်ချနေကြတဲ့ရက်ွက်တွေမှာတော့အားလုံးကဒါကိုလက်မခံနိုင်ကြောင်းပြောကြတာကြောင့်မြို့တာဝန်ရှိသူတွေအလွယ်တကူပဲဖြေရှင်းကြတယ်လို့ဆိုပါတယ
် Yeah they're definitely checking us order down ကျွန်တော်တို့ဒုက္ခရောက်နေချိန်မှာပို့ပြီးဒုက္ခရောက်အောင်လုပ်တာပါဒါမှတရားပါဘူးဘလို့လုပ်ရမလဲတော့မသိတော့ပါဘူးရှိတာလေးတွေလည်းတဖြည်းဖြည်းကုန်ပါပြီပြန်ရှာလို့ရပေမဲ့အချိန်ကြာကြီးလိုပါတယ
် Municipal ဝန်ထမ်းတွေဟာအင်ဂျီယာမဲတွေအတွက်ခိုးလုံစရာနေရာမဖန်တီးပေးပဲအဒမဖေရှားတယ်လို့အင်ဂျီမဲရီပိုင်ဆိုင်တဲ့ wheel chair စေခြေထူးလက်တုကွန်ပျူတာဖုန်းစတဲ့ပစ္စည်းတွေကိုလည်းယူငင်လွှတ်ပစ်တယ်လို့ပြောပါတယ
် But I've definitely been threatened
တမောချင်းချောက်ပါတယ်ဒီနေရာမှာပြန်လာနေဖမ်းမယ်လို့လည်းပြောပါတယ
်လွန်ခဲ့တဲ့နှစ်စက်တင်ဘာတွင်အင်ဂျီယာမဲရီအရေးဆောင်ရွက်ပေးတဲ့ Coalition on Homelessness အဖွဲ့နဲ့လူပုဂ္ဂိုလ်ခုနှစ်ဦးတို့ကဥပဒေမဲ့ပြုမှုဆက်ဆံခဲ့တာကြောင့်ဆိုပြီးမြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကိုတရားစွဲဆိုပါတယ်
So the lawsuit basically says that San Francisco has many options.
In Chiama ပြဿနာကိုဖြေရှင်းဖို့ San Francisco မှာနည်းလမ်းတော်တော်များများရှိပါတယ်။ခေါလုံဖို့နေရာတွေဖန်တီးထားမပေးဘဲနဲ့ဖမ်းဆီးတာမျိုးကအဖြေမဟုတ်ပါဘူး။ဒါဟာကူယာမဲဖြစ်နေသူတွေပိုပြီးဒုက္ခရောက်စေတာကြောင့်ရက်ဆက်ရကြပါတယ်။မြို့တစ်မြို့မှာအကြာကြီးနေလာပြီးနောက်ဆုံးမှအိမ်ငန်းခါတွေဈေးကြီးလာတာကြောင့်ဘယ်မှသွားစရာမရှိတော့တဲ့အချိန်သူတို့ကိုမမြင်ချင်တာကြောင့်တခြားနေရာကိုနှင်လွတ်လို့မရပါဘူး။
San Francisco မြို့ရှိနေကတော့ municipal ဝန်ထမ်းတွေဟာခုလိုမျိုးဆောင်ရွက်ခဲ့တာမရှိဘူးလို့ဆိုရတယ်။ဒါ့အပြင်တဲထိုးနေကြသူတွေကခိုးလုံရအဆောက်အဦတွေမှာနေကျင်သူတွေအတွက်နေရာဖန်တီးပေးသွားမယ်လို့လည်းပြောပါရတယ်။အင်ဂျီမဲအရေးဆောင်ရွက်သူတွေကလည်း San Francisco အနေနဲ့ခိုးလုံမှုနေရာတွေအလုံးအလောက်ဖန်တီးပေးရင်ပေးမပေးနိုင်သေးရင်လည်းအင်ဂျီမဲတွေသူတို့နေထိုင်ခြင်းတဲ့နေရာမှာနေထိုင်ခွင့်ပြုဖို့တရားရုံးမှာတောင်းဆိုထားပါရတယ်။ဒါပေမဲ့လည်းအင်ဂျီမဲတွေလမ်းဘေးပလက်ဖောင်းပေါ်မှာစကန်ချနေထိုင်ကြတာကျမ်းမာရေးစီမင်းစီကံတွေနဲ့မညီညွတ်သလိုပတ်ဝန်းကျင်ပေါ်လဲဆိုးကျိုးတွေတက်ရောက်စေတယ်ဆိုပြီးတော့ကန့်ကွက်ကြပါတယ်
။ I don't want to say that someone without a home is a nuisance.
နေရာမရှိတဲ့သူတွေကိုစိတ်ပျက်စရာသူတွေလို့မပြောချင်ပါဘူး။ဒါပေမဲ့လည်းသူတို့တွေကတဲထိုးပြီးအခိုင်အမာလာနေကြရင်တော့သူတွေကိုထိတ်လန့်စေပါတယ်။ဒီလိုအခြေအနေတွေဟာစီးပွားရေးလုပ်ငန်းတွေအပေါ်တက်ရောက်မှုရှိတယ်လို့လည်းလုပ်ငန်းရှင်တွေစီကကြားရပါတယ်။
အင်ဂျင်မဲတွေထဲမှာလူမျိုးစုံပါဝင်ပါတယ်ပတ်သက်မပေးနိုင်တာကြောင့်အင်ရှင်ကနှင်ချလိုက်တဲ့အင်ငါတွေဝင်ငွေကောင်းခဲ့ပေမဲ့အခုခါအလုံးမလုံးနိုင်တော့တဲ့သူတွေဆန်ဖရန်မှာကာလကြာရှည်နေလာပေမဲ့နေစရာအထီးတကျမရှိသူတွေနဲ့ရွှေပြောင်းဝင်ရောက်လာသူအသစ်တွေအိမ်ခန်းတစ်ခန်းပါအပါတ်မန့်ကိုတစ်လ3,000လောက်မပေးနိုင်တဲ့သူတွေအားလုံးဟာအခုခါအင်ဂျင်မဲတွေဖြစ်လာတာပါ
And the larger picture is the lack of affordable housing.
လူငယ်နဲ့40အတွင်းတံပိုးနဲ့အိမ်ယာတွေအလုံးလောက်မရှိခဲ့တာစောင့်မပေးထားတာကအဓိကပြဿနာပါ။ San Francisco မှာရေရှည်ရပ်တည်နေထိုင်ဖို့အလဲအလတ်နဲ့အလုပ်သမားလူတန်းစားတွေအတွက်မလွယ်ပါဘူး
။2020ဇွန်လကနေ2022စက်တင်ဘာအထိအင်ဂျင်မဲရီစုနေထိုင်တဲ့နေရာပေါင်း1200လောက်ကိုရှင်းလင်းခဲ့တယ်လို့အရေးပေါ်စီမံခန့်ခွဲရေးဌာနကပြောပါရယ်။အင်ဂျင်မဲ1000ကျော်တဲ့က54ရာခိုင်နှုန်းဟာအစိုးရစီစဉ်ပေးတဲ့ခိုးလွန်ရာနေရာတွေမှာနေဖို့ငင်းဆန်ခဲ့ပြီး46ရာခိုင်နှုန်းကတော့လက်ခံခဲ့တယ်လို့ဆိုပါရယ်။ခုခါအင်ဂျင်မဲ900လောက်ကိုနေစရာစီစဉ်ပေးထားပေမဲ့လည်းသူတို့နေခြင်းတဲ့နေရာမှာပဲနေကြတာပါ။အင်ဂျင်မဲပြဿနာကိုဖြေရှင်းဖို့ San Francisco အနေနဲ့$20 682တန်းသုံးဆွဲပေမဲ့အင်ဂျင်မဲအရေးဆောင်ရွက်သူတွေအင်ဂျင်မဲတွေလုပ်ငန်းရှင်တွေရက်ွက်တွေနေထိုင်သူတွေအားလုံးဟာဒီကိစ္စနဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်နေကြဆဲပါခင်ဗျာ။ဒရီသားဖြတ်ချတဲ့ဆေးမက်ဖက်ပရစ်စတုန်းရောင်းချဖို့ FDA American အစားအသောက်နဲ့ဆေးဝါးကုတ်ကဲဌာနမှဆေးဆိုင်တွေကခွင့်ပြုချက်ရယူရမှာပါခွင့်ပြုချက်ရရင်တော့သက်ဆိုင်ရာကျန်းမာရေးဝန်ထမ်းတွေစီကနေဆေးဝယ်ခွင့်လက်မှတ်ရထားသူဆေးလိုအပ်သူတွေကိုရောင်းချနိုင်ပါတယ်။ကိုဝင်ဖြတ်ချတဲ့ဆေးအန်ဒီရဲ့ဘေးတွက်ဆိုးကျိုးနဲ့ပတ်သက်ပြီးတော့2021ဒီဇင်ဘာမှာပြောင်းလဲလျှော့ချဖို့ FDA ကအစောပိုင်းကကြေညာထားတာပါ။ဒီဆေးနဲ့ပတ်သက်ပြီးတော့2000ခုနှစ်ကတည်းကသုံးစွဲခွင့်ပြုခဲ့ပေမဲ့ကယောဂါကာလအတွင်း2021ခုနှစ်မှာအစိုးရကဒီခွင့်ပြုချက်ကိုယာယီပြန်ရုပ်သိမ်းခဲ့ပါတယ်။တချို့ကတော့ဆေးကန်းတွေမှာတရားတိုင်ပင်ပြီးမှဆုံးဖြတ်ပါတယ်။
I have 13 children. ကျမမှာကလေး73ယောက်ရှိပါတယ်။အခုလို Camelback Family Planning ဈေးကန်ကိုရှာတွေ့တာအရင်ကဝမ်းသာပါတယ်။သူတို့သာမရှိရင်ကျမဘယ်နေရာသွားပြီးတော့ဘာလုပ်ရမယ်မှန်းတော့မသိတော့ပါဘူး
။ဒရေသားဖြတ်ချတဲ့ဈေးထုတ်လုပ်တဲ့ Dango Laboratories, Gen BioPro Company ကြီးနှစ်ခုကအစိုးရစီကခွင့်ပြုချက်ပြန်လည်လျှောက်ထားခဲ့ပြီး FDAC ကအခုအခါခွင့်ပြုချက်ခဲ့တာပါ။Mefaprestone အမှတ်တစေ Mefaprex နဲ့တခြားဈေးသက်သာပြီးတော့ဆေးအာနိသင်တူရဲ့ဆေးမျိုးစားတွေကိုဆေးဆိုင်တွေနဲ့ဆေးအကြောင်းအသေးချာသိတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဖြန့်ဖြူးအသုံးပြုခွင့်ပေးရနိုင်တယ်လို့ FDA website မှာကြေညာထားပါတယ
် The 14th Amendment guarantees the
right ဖွဲ့စည်းပုံဥပဒေအပိုင်14မှာလူတွေဟာကိုယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးဘာလုပ်မယ်မလုပ်ဘူးဆိုတာကိုဆုံးဖြတ်ခွင့်ပေးထားပါတယ်ပြည်ထောင်စုပြည်နယ်ဖွဲ့စည်းပုံဥပဒေအရဒါတွေကိုခွင့်ပြုထားပါတယ်
Mefaprex ကိုကိုဝင်သတင်းပတ်ဆက်ပတ်အတွင်းဒရေသားဖြတ်ချရမှာသုံးတဲ့ Misoprostol C နဲ့ပေါင်းစပ်ထုတ်လုပ်ထားတာပါ American တရားရုံးချုပ်ကကိုဝင်ဖြတ်ချခွင့်ကိုအတိမတ်ပြုတဲ့1983ခုနှစ် Roe v. Wade စီရင်တုံးကိုမနစ်ကဖြတ်သိမ်းလိုက်ပြီးတဲ့နောက်ခုကပြည်နယ်တချို့မှာကိုဝင်ဖြတ်ချခွင့်တားဆီးထားရတယ်အဲဒီပြည်နယ်တချို့မှာ Mefaprex ကိုဝင်ဖြတ်ချတဲ့ဆေးအပေါ်အနီးကပ်စောင့်ကြည့်နေကြပါတယ်ခုကဈေးဆိုင်တွေကသူတို့ဆိုင်မှာတင်ပြီးတော့ရောင်းချဖို့လိုအပ်တဲ့ဒီစီမင်းစည်းကမ်းတွေကိုကြီးစုတုံ့တက်နေကြောင်းပြောပါရခင်ဗျာ။ American ပြည်အောင်စုမှာကိုလွန်ဝင်ရဖို့တောင်ပိုင်းမက္ကဆီကိုနယ်စပ်ကန်နယာကိုဖြတ်ပြီးခြေချင်းလာကြုံသာမကရေလန်းကနေဝင်ရောက်လာသူတွေလည်းရှိပါတယ်။လွန်ခဲ့တဲ့သတင်းပတ်ကလေးကဆိုရင်ကျူဘာနိုင်ငံကဝင်ရောက်ရွှေ့ပြောင်းလာသူ900ကျော်ရှိပြီးဒါဟာဆိုရင်အတော်များတဲ့ပမာဏထဲမှာပါဝင်ပါတယ်။ Florida ပြည်နယ်မာရသွန်မြို့ကထိန်းသိမ်းစင်တာမှာခုကရွှေပြောင်းဝင်ရောက်သူ2000လောက်ကိုထိန်းသိမ်းထားပါတယ် AP သတင်းဌာနကသတင်းတောက်တွေကချန်စီယိုဝင်တွင်ကရွှေပြောင်းဝင်ရောက်လာသူတွေနဲ့ဆက်သွယ်မေးမြန်းမှုစူးစမ်းရမှာမင်းသားဆောင်ဝန်ထမ်းတွေကတားဆီးခဲ့တယ်လို့ဆိုပါတယ်ကန္နရာကိုဖျက်ဆီးလာကြသူတွေလိုပဲရေလန်းကနေလှေစီးပြီးတော့ဝင်ရောက်လာသူထောင်ထဲချီလဲပင်လယ်ပြင်မှာပျောက်ဆုံးကုန်ကြလေရှိပါတယ်အော်တိုဘာ10ရက်နေ့ကလေးကဆိုရင်ရွှေပြောင်းဝင်ရောက်လာသူ4200လောက်ကိုအမေရိကန်ကန်ယူရန်ဆောင်တက်ကတားဆီးပြီးတော့နောက်ကျောင်းပြန်လည်ခိုင်းခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်အောင်စုကိုဝင်ရောက်လာနိုင်သူတွေလည်းရှိပါတယ်ခင်ဗျာ
။အခုပတ်စင်ကန္နာကတော့ San Francisco က OA Mary ဒရေတားဆီးအကြောင်းနောက်တစ်ခါတရားမဝင်ဝင်ရောက်လာသူတွေရဲ့အကြောင်းကိုတင်ဆက်ထားတဲ့အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်။ဒါကိုအမေရိကန်ပြည်ထောင်စုလွတ်တော်ရွေးကောက်ပွဲအကြောင်းနဲ့မှားယွင်းမိတ်ဆက်ပေးမိတဲ့အတွက်လည်းတောင်းပန်အပ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပြရစီဘစ်ဘင်သီအိုရီလို့သ ိပ်ပံပညာရှင်တွေဆယ်စုနှစ်နဲ့ချီလက်ခံထားတဲ့အယူအဆမျိုးမှာအငင်းပွားစရာဖြစ်လာစေတဲ့ပုံရိပ်တွေထုတ်ပြီးတဲ့ James Watt အာကာသမှန်ပြောင်းလွတ်တင်တာနဲ့ဥက္ကာပြန်အန်ရဲတားစီရေးလို2022ရဲ့သိပ္ပံဆိုင်ရာအောင်မြင်မှုတွေကိုနက္ခတ္တဗီရပညာရှင်ဒေါက်တာဝင်းသာထွေးကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဒီ2022ခုနှစ်မှာဒီသိပ္ပံပညာနဲ့ပတ်သက်ပြီးတော့တိုးတက်မှုအများကြီးရှိခဲ့ပါတယ်အဓိကတော့နက္ခတ္တဗီရတွေ့ရှိချက်တွေပေါ်မူတည်ပြီးတော့အပြောင်းအလဲတွေအများကြီးဖြစ်လာနိုင်တယ်လို့လူတိုင်းကပြောနေကြပါတယ်
။ဒါကြောင့်ပါလဲဆက
်မထုံးဒီနှစ်မှခုနှစ်မှာဒီ astronomy လို့ခေါ်တဲ့နက္ခတ္တဗီရပညာဘက်ကနေပြီးတော့ကြည့်ရင်အောင်မြင်မှုရတဲ့လားတော်တော်လေးရခဲ့တယ်။အဓိကကတော့ဘာလဲဆိုတော့ကျွန်တော် James Webb Telescope လို့ခေါ်တဲ့ telescope ကြီးကိုကဘာနေပြီးတော့ဟာမိုင်တပန်းလောက်မှာရှိရနေရမှာနေနဲ့စန့်ကျင်တဲ့နေရာမှာတို့ထားနိုင်ခဲ့တယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့အဝေးဆုံးမှာရှိတဲ့ဒီ galaxy လို့ခေါ်တဲ့ကျယ်စုကြီးတွေနောက်တစ်ခါနေရောင်ရောင်ကြီးကိုသုံးပြီးတော့ visible line လို့ခေါ်တဲ့ရိုးရိုးမြင့်စီနဲ့မမြင်နိုင်တဲ့နေရောင်ဆိုင်တွေကိုအုံချပြီးတော့ဟိုးလုံးကမမြင်ဘူးလေတဲ့ galaxy တွေကျေစုတွေကျေမွေးဖွားတာတွေနောက်တစ်ခါတခြားအဆိုင်ခဲတွေကိုတော်တော်များများတွေ့ရှိလာတယ်။ဒါတွေ့ရှိချက်ကလည်းဒီ James Webb Telescope ကြီးတင်လိုက်တာနဲ့အမြဲကျွန်တော်တို့ငိုသိထားတဲ့ယူဆထားတဲ့ theory ဟာနည်းနည်းပြန်ပြောင်းရမလို့ဖြစ်နေတယ်ပြန်ပြီးတော့မွန်းမာမယ်ပုံစံတွေတွေ့လာတယ
်။ဘာ theory ပါလဲဆရာ
။ဒီလုံငန်းတဲ့နှစ်ပေါင်း 13.8 billion years တုန်းက the big bang ဆိုရဟာကြီးကိစ္စကြီးဖြစ်လာတယ်ပေါ့အဲ့ဒါဖြစ်လာပြီးတော့နောက်ထပ်နှစ်ပေါင်း3,800,000လောက်မှာပထမဆုံးဒီအာဂါဒါကြီးကဟိုပထမ big bang ဆိုတဲ့ဟိုကတော့လေဟို energy တွေစွမ်းအင်တွေအပူတွေအရမ်းများအောင်အဲ့ဒါကြီးကတကူတောင်းဖြစ်ပြီးတော့စပြီးတော့ပထမဆုံး atom တွေ primitive atoms တွေ hydrogen atom helium lithium စသဖြစ်လာတယ်ပေါ့ကျင်းရဆိုလို့ရှိရင်သူကအဲ့ဆာပြီးတော့အလင်းပိတ်နေရတယ်အလင်းတွေစားပြီးတော့ထွက်လာတာပေါ့အခုကဘာလို့တွေ့ရှိလဲဆိုတော့ဟိုက်ဒရိုဂျင်တွေဖြစ်လာပြီးဟီလီယမ်ဖြစ်လာပြီးဆိုရင် gravitational ဆိုရင်မြေဆွဲအားကြောင့်မလို့ကျွန်တော်ကျယ်ဖြစ်လာတယ်ဒါကျယ်ရရလဲတစ်ခုနဲ့တစ်ခုစုပြီးတော့နှစ်သန်းပေါင်း900လောက်ကြာမှ galaxy တွေဖြစ်တယ်ဆိုပြီးတော့ theory ရယူဆထားခဲ့တာပေါ့အခုဆိုရင် galaxy အများကြီးတွေ့တာအဝေးဆုံးမှာရှိတဲ့ galaxy ကိုတွေ့တယ်အဲ့လိုမျောမှန်းထားတဲ့ galaxy အများကြီးတွေ့နေတယ်ပြီးတော့ galaxy တွေကလည်းဝေးနေလေသူကအရှိန်အဟုန်မြန်မြန်နဲ့သွားနေနေတယ်ဖြစ်တဲ့ကြောင့်မလို့အခုကဒီလိုများများ galaxy တွေဟာအချိန်တိုတင်းမှာဘာဖြစ်လို့ဖြစ်ရတာလဲဆိုတော့သူကမေးစရာရှိပါတယ် theory ကအမျိုးမျိုးပေါ့လေဟိုဘာဖြစ်နိုင်လဲဆိုတော့အခုကစတွေ့ရှိချက်ဆိုတော့မျိုးမျိုး user ချက်တွေပြီးတော့ပေါ့ဒီထက်က user ချက်အများကြီးတွေကတခုကဘာပြောလဲဆိုတော့ဒီ hydrogen atom ဖြစ်ပြီးမှပြန်ပြီးတော့မှဒီစုစည်းပြီးတော့မှမြေဆွဲရအောင်လို့ကျယ်ဖြစ်တဲ့အစားကျယ်မပေါ်ခင်မှာရေခဲစာဖြစ်တယ်လို့သူကယူဆတယ်။အဲ့ဒါလည်းဒီ physical chemistry ရဆိုလို့ရှိရင်သူကျွန်တော်တို့ဟိုမှာလေစောင်းထဲမှာနှင်းခဲတယ်လို့မျိုးပေါ့သူတို့ကဟိုယူဆထားတာဒီမှာဒီ carbon တို့ oxygen တို့ nitrogen တို့ကပြီးတော့ methane တို့ကလေးပူပေါင်းပြီးတော့အေးသွားအောင်အေးတဲ့အချိန်မှာသူတို့အစပြေရေခဲကစပြီးတော့အဆိုင်ခဲအနေနဲ့ပေါ်လာလေလို့သူကယူဆတယ်ဆိုတော့အခုဇာတာဒီဘိတ်ပေါ်လေအခုချိန်ဒီသူ့အခါဇာလေးဖြစ်လို့တရားမလို့အကောင်လုံးကစွင်းနေပြီးတော့နှိမ့်နိုင်နေကြတော့လေ့လာနေကြတော့ဖြစ်လို့ကြောင်းမလို့အဲ့တော့ဒီတစ်နှစ်နှစ်နှစ်အတွင်းမှာပဲကျွန်တော်တို့ကဘိတ်ဘန်သီအိုကြီးကနေ့လုံခဲ့တဲ့ 13.8 billion years တည်းကစပြီးတော့ပါလာပောက်ကွဲမှုဖြစ်တယ်လို့အေးကျွန်တော်ပောက်ကွဲမှုတော့မခေါ်တင်ဘူးပေါ့လေအမှားတော့အချိန်နဲ့နေရာစပြီးတော့ပြန်ကားမှုဖြစ်တယ်လို့ပဲပြောရမှာပေါ့ဆိုအဲ့ဒါကိုကျွန်တော်တို့ကဟိုတော်တော်လေးကိုပြန်ပြီးတော့ modify လုပ်ရမယ့်အခြေအနေမျိုးကို debate လုပ်နေကြတယ်သူကဒီက
ဒါ James Webb ဒီ telescope ကိုအာဂါတကြီးမှန်ပြောင်းကိုတင်လိုက်နိုင်တဲ့အကျိုးဆက်ပေါ့နော်ဆရာ
ဟုတ်တယ်အဲ့ဒါအဲ့ဒါလေပါလို့ဆိုတော့ theory ဆိုတာလေအခုတွေ့တယ်နောက်တစ်ခါနောက်ထပ်တွေ့ရပုံမှန်မှုတည်ပြီးတော့ရ ြန်ပြီးတော့မုံမှန်မယ်ပြုပြင်ရမယ်ပြီးရင်ပြန်ပြီးတီယိုရီသစ္စာတို့ပြန်ပြီးပြောင်းရမယ်ဒါကတော့အများတီယိုရီဆိုတာပြောင်းလဲရှိနေတာလေအဲ့တော့ဒါတွေကကျွန်တော်တို့ကအရန်ကိုဟိုစိတ်ဝင်စားစရာကောင်းတဲ့အချက်လက်တွေပဲများများတွေးရှိလာလေတွေအမီရောက်ရောင်ကြီးရကျွန်တော် reshift ဆိုရလေအမီရဲ့ line ရွေးရှားမှုပေါ်မူတည်ပြီးတော့ block ထိ galaxy များများတွေပဲ block ထိများများတွားရမူတည်ပြီးတော့အခုကသူတို့ထင်တာလားဒါမျိုးကိုအဆိုင်ခက်ရတွေ့ရဆိုရငကိုရင်းရပဲ university ဆိုရစက်ကြောလာကြီးရအများကြီးရှိနေသလားအဲ့လိုမျိုးဖြစ်နေတယ်ဆိုတော့အခုတော့တမတို့ 13.8 billion years ဆိုတာပြန်ပြီးတော့စမ်းစစ်ရမယ်ပုံစံဖြစ်နေတယ်အဲ့ချိန်ထဲမှာဖြစ်သလားဒါမျိုးအဲ့ချိန်မတန်ရင်နေရပဲအများကြီးရှိနေသလားဆိုတာမျိုးတွေမျိုးကိုထုတ်ဆောင်ဖြစ်လာတယ်ဟုတ
်ကဲ့ပါဆရာဆရာဒီတွေ့ရှိချက်ကဒီအတွက်အရင်အရေးပါတယ်ပေါ့နော
်ဟုတ်တယ်ဟုတ်
ဆရာဒီ2022ခုနှစ်ထဲမှာထူးခြားတာတစ်ခုကကဘာကိုအကာအကွယ်ပေးဖို့ပေါ့နော်ကဘာကိုတကယ်လို့များအပြင်ဟန်နေပြီးတော့အောက်ကပြန်နေလာတိုက်လို့ရှင်ဘလို့ကာကွယ်မလဲဆိုတာဒီအဲ့ဒါကိုဆန်းသက်တာလဲအောင်မြင်တယ်လို့ဟိုသိရပါတယ်ဆရာအဲ့ဒါလည်းပြောပြပေးပ
ါဟုတ်ပါတယ်အဲ့ဒါတော့ဘာလို့ပါခေါ်လဲဆိုတော့လေအောက်ကပြန်ဒဇုံပေါ့ပြောမှာဘာကြောင့်ဆိုတော့ double ဆိုတာဒဇုံဖြစ်နေအောင်သူအလဲမှာဩကာပြန်တစ်ခုပြန်နောက်တစ်ဩကာပြန်ပတ်ပြီးတော့အခုကဘာလို့လဲဆိုတော့တကယ်လို့များကဘာကိုဩကာပြန်နေကြာလာမယ်တကယ်လို့အဆိုင်ခဲကြည့်တဲ့ဩကာပြန်နေကဘာကိုတိုက်မိမယ်ဆိုရင်ကဘာကိုအနေဖြစ်နေတယ်ပြချောင်လို့ကြိုတင်မိကွယ်အနေနဲ့ဝင်လာနိုင်တဲ့ဟာလာကိုကလည်းဒီကနေပြီးတော့ဟိုသူတို့ကလည်းလမ်းထွေးနိုင်တဲ့အခြေအနေရှိရဆိုရင်လမ်းထွေးနိုင်တဲ့ဘုတ်တကူဒုံးမြန်နေလှုပ်ပြီးတော့ဝင်တိုက်ပြီးတော့လမ်းကြောင်းပြောင်းဖို့အစီအစဉ်လုပ်ထားတဲ့အားရရှိပါတယ်ဒါလည်းအစီအစဉ်အများကြီးတွေကတခုပေါ့လေအဲ့အတွက်ကိုစတဲ့မူကအခုကအခွင့်အကောင်းတစ်ခုအနေနဲ့ဩကာပြန်တစ်ခုပတ်နေတဲ့ဟာကိုတွေ့တဲ့အခါကျတော့သူအဲ့ဟာကိုဒုံးမြန်နဲ့လှုပ်လိုက်ပြီးတော့ဒီပတ်နေတဲ့ဂျိုတိန်ကိုတိုက်ကြည့်လိုက်တာတိုက်ကြည့်ခြင်းအဖြစ်လမ်းကြောင်းဘလောက်ပြောင်းသွားလဲဆိုတော့ကြည့်ရအောင်ကြည့်ရမယ်ဒါကတော့ဘလောက်ထိအတိအကျကြာတိုက်နိုင်လဲပြောတိုက်တဲ့အတွက်ကြောင့်မလို့ဘလောက်အင်အားတူရမလဲနောက်တစ်ခါဘလောက်ထိလမ်းကြောင်းပြောင်းတာတောင်းတဲ့မှုပါအကျိုးတရားမှုရှိမလဲဆိုတော့ဒါလေ့လာတာဆိုအဲ့လားအောင်မြင်စွာဟိုစောစောက်နေရဲ့ဒါကိုကြည်ကြီးအပြင်ကျလို့များအန်ရပြည့်နေတဲ့ပုဂ္ဂပြန်နေလာမယ်ဆိုလို့ရှိရင်ဘလို့ကြီးရနေမုံမှန်မယ်ဘလောက်အင်အားရှိတဲ့ဒုံးမြန်နေတဲ့တိုက်ရမယ်ဘယ်အချိန်တိုက်ရမယ်ဒါတိဘလောက်ထိလမ်းကြောင်းပြောင်းတာမယ်ဆိုရဲ့တွက်ချက်မှုတွေကိုအောင်မြင်စွာကဘာကိုကာကွယ်နိုင်မယ်လို့ကျွန်တော်ယူဆပါတယ် A great achievement ဒါတိုက်ပြီးအောင်မြင်မှုတွေ့ရမယ်ဒါတော့ရွေးရှားနေတဲ့ပတ်နေတဲ့ဂျိုးတစ်ခုကိုဒုံးမြန်နဲ့လမ်းပစ်ပြီးတော့လမ်းကြောင်းပြောင်းအောင်လုပ်နိုင်တယ်ဆိုတာဟာသိပ္ပံပညာရှင်တွေအာရဗတ်သိပ္ပံပညာရှင်တွေရဲ့အောင်မြင်မှုကြီးတရားပါပဲ
ဒေါက်တာဝင်းတာထွေးပါနောက်တစ်ပတ်သိပ္ပံနဲ့နည်းပညာကဏ္ဍမှာ2022အောင်မြင်မှုဒုတိယပိုင်းကိုတင်ပြပေးဖို့ရှိပါတယ်နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်ဒေါက်ကင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးမှာပါ
မြန်မာနိုင်ငံမှာပြီးခဲ့တဲ့လွတ်လပ်ရေးနေ့ကနိုင်ငံရေးလှုပ်ရှားသူတချို့ကိုပြန်လှုပ်ပေးခဲ့ပေမဲ့ဆေးဟုတ်ချုပ်ရေးကိုစန့်ကျင်တဲ့ထောင်ထဲချီတဲ့နိုင်ငံရေးအကျဉ်းသားတွေကြန့်ရှိနေသေးတာကြောင့်အလုံးကိုပြန်လှုပ်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံ UNOHCHR ဘန်ကောက်ရုံးခွဲကတောက်ကြနေ့မှာကြေညာချက်တစောင်းထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့85နှစ်မြောက်လွတ်လပ်ရေးနေ့မှာအဖမ်းဆီးခံနိုင်ငံရေးလှုပ်ရှားသူတွေကိုပြန်လွတ်ပေးခဲ့တာဟာသူတို့ရဲ့မိသားစုဝင်တွေကိုပါစိတ်သက်သာရာရစေကြောင်းနဲ့ဒီပြန်လွတ်လာသူတွေဟာအစကတည်းကဖမ်းဆီးခံရတဲ့သူတွေမဟုတ်ဘူးလို့ UNOHCHR ကပြောဆိုကြပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာအရေးကူညီဆောင်ရွက်ဖို့မြန်မာစစ်ကောင်စီအပေါ်မှာအာဆီယံအဖွဲ့အမှုအတိုင်းပြပြသားသားဆက်ဆံဖို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့မှာရှိတဲ့ထိုင်းတန်ယုံရှင်မှာအဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေကတောက်ကြနေတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ
်တရင်ချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးတာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတာမိုင်းဆိုင်ရာရုပ်တာမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဆူဘဲအဒါယတ်တို့ဖြစ်ကြပါတယ်သောတာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွက်ကင်းဝေးပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ BOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.